Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ February 9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကို Washington မြို့တော်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မဆူမြတ်မောင်ပါရှင်။မြန်မာနိုင်ငံအနှံ့ငါမြို့တွေမှာပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သတင်းတွေအဖြစ်အဆုံနဲ့နောက်ဆုံးရကမ္ဘာသတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မြန်မာနိုင်ငံမှာအရသာအစိုးရစီကနေအုပ်ချုပ်ရေးအာဏာကိုတပ်မတော်ကဝန်ကြီးဦးစီးချုပ်ကတင်းယူအုပ်ချုပ်နေတာကိုမကြေနပ်တဲ့ကန့်ကွက်ဆန္ဒပြမှုတွေမြို့တော်တော်များများမှာဖြစ်ပေါ်နေပါတယ်။ရန်ကုန်မြို့မှာဒုတိယနေ့အဖြစ်လမ်းပေါ်ထွက်ချီတက်ဆန္ဒပြပွဲတွေမှာဆန္ဒပြသူသိန်းခန်းလောက်အထိရှိခဲ့ပါတယ်။ဆန္ဒပြသူတွေဟာလှဲတမ်းမီးပွိုင်လမ်းစုံမှာဒီနေ့မနေ့အစောပိုင်းမှာစုဝေးခဲ့ကြပြီးဆီယနာရှင်စနစ်ကြားဆောင်ရေးဒီမိုကရေစီရရှိရေးဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးရေးစတဲ့ကြွေးကြော်သံတွေနဲ့ကြွေးကြော်ချီတက်ခဲ့ကြပါတယ်။လဲတန်းကနေစတင်ဆန္ဒပြသူတွေအပြင်ရန်ကုန်မြို့တခြားနေရာတွေကနေစုဝေးချီတက်ကြတဲ့ဆန္ဒပြအဖွဲ့တွေဟာမြို့လယ်စုလီအဝိုင်းမှာတွားပြီးတော့စုခဲ့ကြပါတယ်။ပါဝင်ဆန္ဒပြကြသူလူငယ်တွေကဆရာနာရှင်စနစ်ကိုနောက်မျိုးဆက်မကြုံရအောင်လို့ပါဝင်ဆန္ဒပြကြသူတွေကလူငယ်တချို့ကဆရာနာရှင်စနစ်ကိုနောက်မျိုးဆက်တွေမကြုံရအောင်အခုလိုလမ်းပေါ်ထွက်ဆန္ဒပြရတာဖြစ်တယ်လို့ပြောကြပါတယ်
။ကျွန်တော်တို့အဆုံးပြတာကကျွန်တော်တို့မျိုးသားမှာကျွန်တော်တို့ဒီအရေးစော်လာခဲ့ရတဲ့အတွက်ကျွန်တော်တို့မျိုးသားတွေကတော့အသေးခံပြီးတော့ကျွန်တော်တိုက်ပွဲဝင်အောင်အဲ့ဒီတော့ကျွန်တော်တို့မျိုးဆက်တွေအတေကြီးတာပွဲဝင်ဒီအားကိုဖြတ်သိမ်းမှာကျွန်တော်တို့မျိုးဆက်တွေကဒီလိုကြီးစနစ်ကိုတားပြီးတော့မှကျွန်တော်တို့ပို့ပြီးတော့တောင်းတာမျိုးဆက်တွေတောင်းတာကြီးတော့ကျွန်တော်တို့လောက်အောင်ဖြစ်ပါတယ်
။ခိုင်ယူချက်ကတော့အခု78တောင်းတယ်မဖြစ်တော့ကျွန်တော်တို့ဖြစ်မှာ2021မှာဆရာနာချာပြီးတဲ့တော့လည်းမလုပ်ခိုင်ယူချက်နဲ့လာတာပါတော့
။ဒီနေ့ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာအသက်အရွယ်မျိုးစုံလူရန်စားအလှပေါင်းစုံကလူငယ်တွေ၊ကျောင်းသားတွေနဲ့အဖွဲ့အစည်းအသီးသီးပါဝင်ခဲ့တယ်လို့ဆန္ဒပြရာလမ်းတစ်လျှောက်မှာလည်းပြည်သူတွေကရေဘူးတွေ၊အေးအေးတွေနဲ့စားတောက်တွေကိုပေးဝေတာအမိုက်ကောက်ပေးတာတွေရှိခဲ့ပါတယ်။ဒါအပြင်ကျန်းမာရေးအရာအကူအညီလိုအပ်တဲ့သူတွေကိုကူညီပေးဖို့အတွက်လည်းကျန်းမာရေးဝန်ထမ်းတချို့နဲ့လူနာတင်ရင်တချို့အကူအညီဖို့အသင်းဆောင်ပေးခဲ့ကြပါတယ်။ရန်ကုန်မြို့ကချီတဲ့ဆန္ဒပြကြတဲ့နေရာတွေမှာရဲလုံခြုံရေးတွေကတားဆီးပြီးလမ်းပိတ်တာတွေရှိခဲ့ပေမဲ့ဆန္ဒပြသူတွေကအဲ့ဒီနေရာတွေကိုရှောင်ပြီးတော့တခြားလမ်းတွေကနေပတ်သွားခဲ့ကြတဲ့အတွက်ထိတ်တန့်ရင်ဆိုင်မှုမျိုးမဖြစ်ဘဲဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။စုလေမျိုးတော်ခမရှိတည်မှာတော့ရဲလုံခြုံရေးတွေနေရာယူပြီးတော့ပိတ်ထားတာကိုတွေ့ရပါတယ်။အခုလိုရန်ကုန်မြို့အပြင်ပဲခူး၊မန္တလေး၊မုံရွာ၊မကွေး၊တောင်ချီ၊ပေါင်းတယ်၊စည်းကုံ၊ပသိမ်၊မြောင်းမြစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံအနှံ့ကမြို့တွေမှာလည်းစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာဆိုရင်ထောင်နဲ့ချီတဲ့စိုက်ကဲစီးဆန္ဒပြသူတွေမြို့ထဲမှာလှည့်လည်တောင်းဆိုဆန္ဒပြကြပါတယ်။နောက်ပါ February 6ရက်တနင်္လာနေ့ကစပြီးတော့ဌာနပေါင်းစုံကဝန်ထမ်းအလုံးအလုံးမစင်းပဲတပိတ်ဖောက်ကြဖို့အတွက်88မျိုးဆက်ကောင်းဆောင်တွေရဲ့ငင်းကြရေးနဲ့ပွင့်လင်းလူပောင်ကအခြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။စစ်အာဏာသိမ်းမှုကိုဌာနပေါင်းစုံကဝန်ထမ်းတွေစန့်ကျင်အားခံမှုတွေလုပ်နေတဲ့အပေါ်ဝမ်းသာဂုဏ်ယူတယ်လို့ဒီကနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဝန်ထမ်းတွေအလုံးမစင်းပဲစန့်ကျင်အားခံတာဟာအာဏာသိမ်းထားသူတွေကိုကောင်းကောင်းထိုးနှက်နိုင်တယ်ဆိုတာထင်ရှားတာကြောင့်နောက်ပါ February 6ရက်တနင်္လာနေ့ကစပြီးတော့ဌာနစုံကဝန်ထမ်းအလုံးအလုံးမစင်းပဲတပိတ်ပေါက်ပေးကြဖို့အတွက်ပန်ကြားတယ်လို့88မျိုးဆက်ကောင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာပြည်သူ့ဆန္ဒနဲ့ရွေးကောက်တင်မြှောက်ထားတဲ့သမ္မတဦးဝင်းမြင့်သာတရားဝင်သမ္မတဖြစ်တဲ့အတွက်သမ္မတဦးဝင်းမြင့်အစိုးရနဲ့သာတန်ကင်းတပံကင်းဆက်သွယ်မှုတွေကိုဆက်လက်ဆောင်ရွက်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်ဖွဲ့ကအကြေညာချက်ထုတ်ပြန်ပါတယ်။အာဏာသိမ်းစစ်ကောင်စီကဖွဲ့ထားတဲ့အစိုးရအဖွဲ့အဝင်အဖွဲ့အစည်းတွေဟာတရားဝင်မဟုတ်တဲ့အတွက်အဲ့ဒီအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့လဲ February 9ရက်ဒီနေ့ရက်စွဲနဲ့အကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့တရားဝင်တန်တမာအဆက်အသွယ်ရှိကြတဲ့နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေကိုရည်ရွယ်တိုက်တွန်းတဲ့အဲ့ဒီကြေညာချက်ထဲမှာမတရားဖမ်းဆီးခံထားရတဲ့နိုင်ငံကောင်းဆောင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအများဆုံးပြန်လွှတ်လာရေးကိုဆောင်ရွက်ပေးဖို့အတွက်လည်းတိုက်တွန်းချပါတယ်။ဒါအပြင်မြန်မာပြည်သူတွေဒီမိုကရေစီစနစ်နဲ့လူ့အခွင့်အရေးတွေမဆုံးရှုံးအောင်လို့အာဏာရှင်စနစ်မပေါ်ပေါက်အောင်တတိနဲ့ဆောင်ရွက်ပေးကြဖို့လည်း NLD ဗဟိုအလုံးမှုဆောင်အဖွဲ့ကတောင်းဆိုထားပါတယ်။ဆရာနာသိမ်းခဲ့ပြီးတဲ့နောက် NLD ပါတီရဲ့ရွေးကောက်ခံကိုယ်စားလှယ်တွေဟာဖြစ်တဲ့နည်းနဲ့လွှတ်တော်ခေါ်ယူခဲ့ကြပြီးတော့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကိုဖွဲ့စည်းထားပါတယ်။ဒိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားပြုကော်မတီတွေကိုလည်းဖွဲ့စည်းထားပါတယ်။နေပြည်တော်မှာတော့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။သမ္မတဦးဝင်းမြင့်ကိုအစိုးရတာဝန်ရှိသူတွေထားတဲ့အိတ်အမှတ်29နဲ့ဒေါအောင်ဆန်းစုကြည်ကိုအိတ်အမှတ်33မှာဒီနေ့မနေ့အထိဆက်လက်နေအကြေချုပ်ချထားကြောင်း NLD သတင်းနဲ့ပြန်ကြားရေးအဖွဲ့ဝင်ဦးကြည်တိုးရဲ့ Facebook စာမျက်နှာပေါ်မှာဖော်ပြထားပါတယ်။ မြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းချရွေးကောက်တင်မြောက်ခံထားရတဲ့အစိုးရကိုထောက်ခံကြောင်းနဲ့သတင်းချက်လက်တွေလွတ်လပ်စွာရရှိနိုင်ဖို့တောင်းဆိုနေကြတဲ့မြန်မာပြည်သူတွေရဲ့ဆန္ဒပြမှုကိုအမေရိကန်ကအားပေးထောက်ခံတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးသောမတ်စ်ဗိုင်ဒါကပြောကြားပါတယ်စစ်တပ်အနေနဲ့အာဏာသိမ်းယူထားတာကိုဆွံ့လွတ်ဖို့ဒီမိုကရေစီနီးလမ်းချရွေးကောက်တင်မြောက်ထားတဲ့အစိုးရလက်ကိုအာဏာပြန်ပေးဖို့ဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့သတင်းတန်ဆက်သွယ်ရေးကန့်သတ်ချက်တွေအလုံးကိုဖယ်ရှားပေးဖို့နဲ့အကြမ်းဖက်လုပ်ရက်တွေမလုပ်ဖို့အတွက်အမေရိကန်ပြည်ထောင်စုကထပ်မံတောင်းဆိုတဲ့အကြောင်းသံအမတ်ကြီးဗိုင်ဒါရဲ့ထုတ်ပြန်ချက်ကိုအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဒေါ်အောင်ဆန်းစုကြည်အပါအဝင်အရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတကာမှလည်းဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှဆိုရင်ဝါရှင်တန်မြို့တော်မြန်မာတန်ယုံရှိမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့တ်မြို့တော်ခါမရှိအင်ဒီယားနားပြည်နယ်အင်ဒီယားနာပလစ်မြို့တော်က World War Memorial Plaza အထက်အမှတ်နေရာTexas ပြည်နယ် Austin မြို့ကပြည်နယ်လွှတ်တော်အဆောက်အဦရှိတခါ San Francisco မြို့ကကုလသမဂ္ဂ UN Plaza ရှိစတဲ့နေရာစုံမှာစနေနေ့တုန်းကဆန္ဒပြပွဲတွေရှိခဲ့ပါတယ်။တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေကလည်းမြန်မာပြည်သူတွေနဲ့တသားတည်းဖြစ်တယ်ဆိုတာပြသတဲ့အနေနဲ့သက်ဆိုင်ရာနိုင်ငံတွေရဲ့ည၈နာရီအချိန်မှာတံပုံးတွေတီးနေကြပါတယ်။ Britain နိုင်ငံကမြန်မာလူမျိုးတွေစနေနေ့တုန်းက online ပေါ်မှာစုပြီးတံပုံးတီးဆန္ဒပြပွဲမှာ300နီးပါးလောက်ပါဝင်ခဲ့ကြပါတယ်။တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေကလည်းသူတို့ရောက်ရာနိုင်ငံတွေကအစိုးရရဲ့အနေနဲ့မြန်မာနိုင်ငံမှာဆေးရုံချိုရေးစနစ်အဆုံးသတ်အောင်လို့ကူညီဆောင်ရွက်ပေးကြအောင်လို့စန္ဒပြုလွှာတွေစာတွေပေးဖို့တောင်းဆိုနေကြပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်ဒိုမီတာ19 kHz 1545တုံညလိုက်ဒိုမီတာ25 kHz 1783တုံညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနိုင်ရုပ်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တောင်အာဖရိကဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်တဲ့ပိတ်မပြင်းထန်တဲ့နောက်ဆက်တွဲရောဂါတချို့ကို AstraZeneca ဆေးကုမ္ပဏီကကွယ်ဆေးကအထိုက်အလျောက်ကကွယ်ပေးနိုင်တယ်လို့ကနဦးစံတမ်းမှုရလဒ်တွေအခြေခံပြီးကုမ္ပဏီကစနေနေ့ကကြေညာပါတယ်စံတမ်းမှုကိုအသက်32နှစ်ဝန်းကျင်ရှိတဲ့သူ2000လောက်နဲ့ပြုလုပ်ခဲ့တာပါစံသက်မှုအစောပိုင်းရလဒ်တွေနဲ့ပတ်သက်လို့ဆေးစံသက်ခံတဲ့သူတွေထဲမှာဆေးရုံကိုတင်ပို့ရတာနဲ့တည်ဆုံးတာမျိုးမရှိဘူးလို့ London Financial Times သတင်းစာကဖော်ပြပါတယ်။ကုမ္ပဏီကတွေးရှိထားတဲ့သူတေသနရလဒ်တွေကိုတနင်္လာနေ့မှာထုတ်ပြန်ပေးသွားဖို့ရှိပါတယ်။တရုတ်နိုင်ငံမှာလည်းဒုတိယကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအတည်ပြုလိုက်ပါတယ်။ Sinovac BioNTech ကုမ္ပဏီထုတ်ကိုရိုနာဗိုင်းကာကွယ်ဆေးကိုတောက်ကြနေတော့ကအတည်ပြုပေးခဲ့တာဖြစ်ကြောင်းအမျိုးသားဆေးနယ်စီပစီထုတ်လို့ရေးအဖွဲ့ကစနေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အသက်အရွယ်ကြီးသူတွေကိုကာကွယ်ဆေးဦးစားပေးထုတ်နိုင်ပေးပြီးရင်ဆေးရတဲ့နိုင်ငံတွေကိုဆေးမျှဝေပေးဖို့ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကတိုက်တွန်းပြောကြားခဲ့ပါတယ်။အခုထိဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်တဲ့သူ105သန်းနဲ့သေဆုံးသူက 2.3 သန်းရှိပါတယ်။အိန္ဒိယကပေးပို့တဲ့ AstraZeneca ဆေးကုမ္ပဏီ COVID-19 ကကွယ်ဆေး5သိန်းကိုဒီကနေ့အာဖဂန်နစ္စတန်မှာပထမဆုံးအကြိမ်လက်ခံရရှိပါတယ်။ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ရဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာဖြစ်ပြီးသတင်းတစ်ပတ်အတွင်းမှာခွင့်ပြုချက်ရမယ်လို့မျှော်လင့်ထားကြောင်းအာဖဂန်ကာကွယ်ဆေးထိုးနှံရေးအစီအစဉ်အကြီးအကဲနာဇာရီကပြောပါတယ်။ခွင့်ပြုချက်မရခင်အချိန်ထိဆေးတွေကိုကပူးမြို့မှာတူလောင်ထားမှာဖြစ်ပြီး WHO ခွင့်ပြုချက်ရပြီးရင်ပြည်နယ်34ခုမှာကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေကိုစတင်သွားမယ်လို့သူကပြောပါတယ်။ဝင်ငွေအလေအလတ်ရှိတဲ့နိုင်ငံတွေနဲ့ဝင်ငွေနည်းပါတဲ့နိုင်ငံတွေအတွက် Britain AstraZeneca ဆေးကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲသုတေသနပြုထုတ်လုပ်ခဲ့တဲ့ဒီ COVID-19 ကာကွယ်ဆေးကိုအိန္ဒိယနိုင်ငံ Serum Institute ကထုတ်လုပ်ပေးနေတာဖြစ်ပါတယ်။အာဖဂန်မှာအခုထိ COVID-19 ကူးစက်သူ9500ကျော်နဲ့သေဆုံးသူက2400ကျော်ရှိပါတယ်ရှင်။အစိုးရရဲ့လေယာဉ်စိုက်ပျိုးရေးဥပဒေတွေကိုကန့်ကွက်ဆန္ဒပြနေတဲ့အိန္ဒိယလေသမားတွေကစနေနေ့ကအဝေးပြေးလမ်းမကြီးတွေကိုပိတ်ဆို့ဆန္ဒပြခဲ့ပါတယ်။တချို့နေရာတွေမှာတော့လေထုံဆက်တွေကြောက်တုံးတွေကိုတုံးပြီးတော့ပိတ်ဆို့ခဲ့ပါတယ်။တခြားနေရာတွေမှာအဝေးပြေးလမ်းမတွေပေါ်တက်ပြီးတော့အလံတွေဝေယံကျွေးကြော်တန်တွေနဲ့၃နာရီလောက်ဆန္ဒပြခဲ့ပါတယ်။
ပညာဝတွေကကမ်းစေကမ်းမ 80.5
ကျန်တဲ့နိုင်ငံလုံးငင်းငင်းချင်းချင်းနဲ့ဆန္ဒပြနေတာဖြစ်တယ်လို့လေသမားကောင်းဆောင် Rakesh Ticket ကပြောပါတယ်မြို့တော် New Delhi မှာတော့လူငုံရေးတပ်ဖွဲ့ဝင်9000နီးပါးချထားပြီးလေသမားတွေမြို့ထဲမဝင်နိုင်အောင် Concrete နဲ့တန်ဆူးကြိုးအကာရံတွေချထားပါတယ်မြို့အပြင်ဘက်မှာတော့ဆန္ဒပြသူတွေကနိုဝင်ဘာလနှောင်းပိုင်းကစလို့တပိတ်စခန်း3ခုဖွင့်လှစ်ထားတာဖြစ်ပါတယ်ဆန္ဒပြပွဲတွေညှို့နှဲသွားလိမ့်မယ်လို့ခန့်မှန်းထားခဲ့ပေမယ့်မကြသေးခင်ရက်တွေထဲလူထောင်ပေါင်းများစွာတပိတ်စခန်းတွေကိုလာရောက်ပူးပေါင်းကြတာကြောင့်ဆန္ဒပြပွဲတွေပိုပြီးတော့အင်အားကောင်းလာခဲ့ပါတယ်အိန္ဒိယအစိုးရပြဋ္ဌာန်းခဲ့တဲ့လေယာဥပဒေတွေကိုမပယ်ဖျက်မချင်းတပိတ်စခန်းတွေကထွက်ခွာမှာမဟုတ်ဘူးလို့လည်းဆန္ဒပြသူတွေကပြောပါတယ်ရှင်အီရန်ပေါ်အမေရိကန်ပြည်ထောင်စုရဲ့အရေးယူပိတ်ဆို့မှုတွေကို February 27ရက်နေ့နောက်ဆုံးထားမရုပ်သိမ်းဘူးဆိုရင်အီရန်နျူကလ িয়ার သဘောတူညီချက်ကိုပို့ပြီးတော့ထိခိုက်မယ့်အခြေအနေရင်ဆိုင်ရလိမ့်မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကသတိပေးလိုက်ပါတယ်။မကြာသေးခင်ကအီရန်မှာလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကအစိုးရအနေနဲ့သူတို့ရဲ့သဘောထားတင်းမာတဲ့ယက်တီချက်အတိုင်းမဖြစ်မနေလှုံ့ဆော်ဖို့အခိုင်အမာတွန်းအားပေးနေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကအီရန်သတင်းစာဟမ်ရှာရီနဲ့စနေနေ့ကအင်တာဗျူးမှာပြောပါတယ်ဒါအပြင်ဇွန်လအတွင်းကျင်းပမဲ့သမရရွေးကောက်ပွဲမှာသဘောထားတင်းမာတဲ့သမရရွေးချယ်နိုင်ခြေရှိတာကြောင့်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပို့ပြီးတော့ထိခိုက်စေတဲ့အနေအထားရှိနေတယ်လို့သူကသတိပေးလိုက်တာဖြစ်ပါတယ်။အမေရိကန်တွေအတွက်အချိန်မရှိတော့ကြောင်းအီရန်လွှတ်တော်ရဲ့ဥပဒေကျမ်းနဲ့ရွေးကောက်ပွဲအနေအထားတွေကအီရန်နှစ်သက်ကူကာလနဲ့ဆက်တိုက်ဆိုသလိုရောက်လာနေကြောင်းလဲဇာရစ်ကပြောပါတယ်။ပါလီမန်ကဥပဒေပြဋ္ဌာန်းပြီး3လအကြာမလ27ရက်နေ့မှာအီရန်နှစ်သက်ကူကြရောက်မှာဖြစ်ပါတယ်။အဲ့ဒီဥပဒေမှာအမေရိကန်တို့တန်ခတ်ပိတ်ဆို့မှုကိုရုတ်သိမ်းပေးဖို့ရာဇသံပေးထားတဲ့2လတာကာလလည်းပါဝင်ပါတယ်။2015ခုနှစ်ကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေချုပ်ဆိုခဲ့တဲ့ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার စာချုပ်ကနေသမ္မတဟောင်းဒိုနယ်ထရမ့်က2018ခုနှစ်ကတဖက်တမ်းနှုတ်ထွက်ခဲ့ပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်ကစာချုပ်ကနေနှုတ်ထွက်တာကိုအစဉ်တစိုက်ဝေဖန်ခဲ့ပြီး JCPOA စာချုပ်ထဲကိုပြန်ပြီးတော့ဝင်ရောက်မယ်လို့ကြေညာထားပါတယ်။ဒီသတင်းပတ်ထဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကအီရန်ကိစ္စကိုဥရောပ၃နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါတယ်။အီရန်ကတော့ဆီဇက်ဆွေးနွေးပွဲတွေပြန်မစမီမှာတန်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးရမယ်လို့တောင်းဆိုထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုဆန့်ကျင်တဲ့လမ်းပေါ်လူထုဆန္ဒပြမှုတွေဖြစ်နေတာအခုဆိုရင်နှစ်ရက်မြောက်သွားပါပြီ။ရန်ကုန်မန္တလေးမြို့ကြီးတွေအပြင်မြန်မာနိုင်ငံမြို့တော်တော်များများမှာပါဆန္ဒပြမှုတွေရှိနေတာပါ။ဒီကနေ့လူထုဆန္ဒပြပွဲအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကျမစုစုကတင်ဆက်ပေးပါမယ်။ပြည်ကလေးရွေးကောက်ပွဲရလဒ်ကိုလက်မခံပဲနိုင်ငံတော်သမ္မတနဲ့အတိုင်းမင်္ဂပုဂ္ဂိုလ်အပါအဝင်မဲအပြတ်အသတ်နဲ့နိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်တချို့ကိုဖေဖော်ဝါရီလရက်နေ့နဲ့အစောပိုင်းမှာစစ်တပ်ကထိန်းသိမ်းခဲ့တာပါ။အဲဒီနောက်အရေးပေါ်အခြေအနေကြီးညာပြီးစစ်တပ်ကအာဏာလွှဲယူထားပါဗျ။အဲဒီနောက်ကစပြီးကျန်းမာရေးဝန်ထမ်းတွေလုပ်ငန်းတာဝန်ရပ်ဆိုင်ပြီးဆန္ဒပြတာအပါအဝင်အစိုးရဝန်ထမ်းတွေပညာရေးဝန်ထမ်းတွေဒီလှုပ်ရှားမှုတွေမှာပါဝင်လာကြပြီးတဲ့နောက်ဖေဖော်ဝါရီလ6ရက်နေ့ကစပြီးလမ်းပေါ်ထွက်ဆန္ဒပြလာကြတာပါ။မနေ့ကနဲ့အစောပိုင်းမှာအလုံသမားအင်အားစုကနေစတင်လိုက်တဲ့ရန်ကုန်မြို့ဆန္ဒပြသူတွေနဲ့တပြိုင်တည်းဒီကနေ့မှာတော့မန္တလေးနေပြီးတော့မုံရွာမော်လမြိုင်မြို့တို့အပြင်မြို့ဆယ်မြို့ထပ်မင်းပါဝင်လာကြပါတယ်။ရန်ကုန်မြို့မှာတော့ဆန္ဒပြသူတွေဟာဒီကနေ့မနက်ပိုင်းကနေရာလေးနေရာထပ်မင်းထွက်လာကြပြီးအခုချိန်မှာတော့တမျိုးလုံးဒီပါမှာဆရာနာသိမ့်မှုပေါ်ကန့်ကွက်ဆန္ဒပြမှုတွေရှိနေပါတယ်။ဖန်ဆီးထားတဲ့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမန္နာတို့ကိုပြန်လှုပ်ပေးရေးအပါအဝင်တမန္နာအာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်အပြင်းထန်ကန့်ကွက်ကြောင်းကြွေးကြော်ခဲ့ကြတာပါ။ဒီကနေ့မွန်လွဲပိုင်းတုန်းကရန်ကုန်မြို့နယ်စုလီဖျားအနီးကဆန္ဒပြလူလူကို88ခေါင်းဆောင်ကိုမင်းကိုနိုင်ကလာရောက်အားပေးခဲ့ပါသေးတယ်။တချိန်တည်းမှာပဲ CDM လို့ခေါ်တဲ့စေအုပ်ချုပ်ရေးအဖွဲ့နဲ့ပူးပေါင်းပတ်သက်ခြင်းမလုပ်ဖို့ဆိုတဲ့ဝန်ထမ်းတွေအာဏာဖီဆန်ရေးလှုပ်ရှားမှုတွေလည်းဆက်ရှိနေပါတယ်။မနေ့ပြန်တနင်္လာနေ့မှာဒီအာဏာဖီဆန်လှုပ်ရှားမှုကိုအရှိန်မြှင့်ပြီးအထွေထွေတပိတ်ဆင်နွှဲဖို့လှုံ့ဆော်နေကြပါတယ်။မနေ့ကမနေ့အစောပိုင်းမှာပြည်သူတွေကဆန္ဒပြခဲ့ကြသလိုအာဏာသိမ်းထားသူတွေဘက်ကလည်း internet line ဖြတ်တောက်ခဲ့ကြပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့24နာရီကျော်ကြာပိတ်ထားခဲ့တဲ့ internet line တွေကိုပြန်ဖွင့်ပေးခဲ့ပေမဲ့သတင်းအမှားတွေဖြန့်မှားဖို့လည်းစိုးရိမ်နေကြပါတယ်။အခုလိုဆန္ဒပြမှုတွေဖြစ်လာတဲ့နောက်ငြင်းငြမ်းစွာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့အရေးယူတာတွေမလုပ်ဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒီမှာကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
စ်တပ်ကအာဏာသိမ်းပြီး9ရက်မြောက်နေ့မှာတော့ရန်ကုန်မြို့မှာလူတွေတောင်းတဲ့ချီပြီးဆန္ဒပြခဲ့တယ်လို့မြို့ကြီးတော်တော်များများမှလည်းလူထုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့အပေါ်ဘလို့မျှော်လင့်ချက်တွေရှိနေသလဲဆိုတာကိုတင်ပြပါမယ်ကျွန်တော်မိုးစောပါဒီကနေ့မှာတော့ရန်ကုန်မြို့ကမြို့နယ်တော်တော်များများကပြည်သူတွေဟာထောင်ထဲချီစုဖွဲ့ပြီးစုလေဖျားနဲ့မြို့တော်ခမ်းမဘက်ကိုချီကျက်လာခဲ့ပါတယ်။ရန်ကုန်မြို့မှာဆန္ဒပြသူတွေဟာတိုင်းကနန်းအထိရှိနိုင်တယ်လို့လည်းခန့်မှန်းထားကြတာပါ။ဒီလိုဆန္ဒပြပွဲတွေဟာမြန်မာပြည်ပြောင်းလဲအတွက်ဘလောက်ထိမျှော်လင့်ချက်တွေရှိနေပါသလဲ။ဒီအပေါ်မှာပြည်သူပါတီအထွေထွေတွင်းရေးမှုဦးရဲနိုင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီဆန္ဒပြပွဲတွေကလည်းဒီလိုစိတ်အားနာကျဒီအာနာသိမ့်လိုက်ရင်ပြမလို့ဘူးနော်ရှေ့ဆက်တူးရင်တော့ဒါလူကြီးနဲ့ကောင်းကောင်းထိတ်တိုက်ဘူးလေလူကြီးရဲ့စံနာကိုသိသားပါရှေ့ဆက်မတူးပါနဲ့ဆိုတော့နော်ဒီသားရဲ့သတင်းစကားကိုပြောလိုက်တယ်ဒီအနေပြီးတော့ကျွန်တော်အနေနဲ့တော့နော်တိုင်းပြည်ရဲ့လူစုအတွက်ပြီးတော့ပြောစရာကောင်းတဲ့ရလဒ်တီဖတ်ပေါ်လာမယ်လို့ကျွန်တော်ပြောလိမ့်မယ်
ဒီဆန္ဒပြပွဲတွေဟာလူထုကရွေးကောက်ပွဲမှာသူတို့ပေးခဲ့တဲ့ဆန္ဒမဲအတွက်အလွယ်တကူအလျှော့မပေးဘူးဆိုတဲ့တန်ဓိဋ္ဌန်စိတ်ကိုပြတ်တာဖြစ်တယ်လို့မျိုးစစ်လူငယ်တွေပါဝင်လာတာဟာလည်းအနာဂတ်အတွက်အားရစရာအဖြစ်သုံးသပ်ပြောဆိုပါတယ်စူးလေဖျားအနီဆန္ဒပြပွဲမှာပါဝင်သူတဦးကတော့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်အဓိကအချက်ကတော့ဒီလူတွေကတရားဝင်ဆန္ဒမဲပေးခဲ့ကြတဲ့ဒီလူရဲ့ဆိုးရွားတာအနေပြီးအနာဂတ်ကိုသိနေတာပေါ့မဟုတ်ကျွန်တော်တို့ဒီလူတွေကဒီလိုအနာဒီလိုပြန်ပေးလို့ဒါကျွန်တော်တို့ကထောင်းဆိုတဲ့ပွဲတစ်ခုပါခင်ဗျ။အဲတော့ဒီလိုပွဲပေါ်မှာတော့ဒါဒီရွေးကောင်းတာဒါအောင်မြင်မယ်လို့လည်းကျွန်တော်တို့ကအုံကြီးကြီးရဲ့အပြည့်ရှိပါတယ်ဒီပေါ်မှာလည
်း။ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်တဲ့တိုင်းရင်းသားလူငယ်တဦးကတော့တိုင်းရင်းသားတွေရဲ့လူလားချက် NLD ပါတီနဲ့ပြည်သူတွေရဲ့လူလားချက်တွေဟာမတူညီတဲ့အချက်တွေရှိနေတယ်လို့ဆန္ဒပြပွဲတွေအတွက်ပြင်ဆင်မှုအားနည်းတဲ့အပေါ်အားမရအောင်ပြောဆိုလက်ရှိဆန္ဒပြပွဲတွေအပေါ်အခုလိုပြောဆိုပါတယ်
ကျမတို့တောင်းဆိုနေတဲ့ဟာတွေကလည်းဆရာနာရှင်တရှုံမှုဆိုတာလည်းကျမတို့ဟို60နှစ်နောက်ပိုင်းကလေးကတောင်းဆိုတာယနေ့အဖြစ်ပဲပေါ့နော်ဆိုတော့ဒါတွေက290ကျော်တာနေပြီဒါတွေကိုလည်းတောင်းဆိုနေတော့မှလက်ရှိအခြေအနေကြီးပေါ့နော်ဒါမှပြောင်းလဲလာတဲ့ဟာမရှိဘူးအစိုးရကပြောင်းလဲသွားတယ်ဒါပေမဲ့ဆရာနာရှင်ပြန်လာတဲ့အခါမှာပြောင်းလဲမှုထွေထူးကြတော့မရှိဘူးဒါပေမဲ့ကျမတို့ဒါတွေကို indict အားတိုင်းနေပေါ့နော်ကျမတို့ပုံပေါ့နော်ဒီတိုင်းရင်းသားတွေလိုချင်တဲ့အရာရဲ့ပြီးသွားလို့ရှိရင်ဟိုပါတီ NLD အကြီးကပေါ့နော်ဆိုတော့ပါတီတွေကိုထောက်ခံတယ်ပေါ့နော်အဲပြည်သူလူထုတိုင်းပုံတွေကိုကျမတို့ထူလိုက်ပြီးတော့အတူတကွာလုပ်မယ်ဆိုလို့ရှိရင်တော့ဟိုပြောင်းလဲမှုကြီးဖြစ်နိုင်တယ်ကျမတို့ပုံပြန်သူပေါ့နော်ဖြစ်တဲ့ဒီစစ်အာဏာရှင်ပေါ့နော်ကျမတို့ဖြုတ်ချနိုင်မယ်လို့တော့ကျမတို့ညင်တယ်ပေါ့နော
်နိုင်ငံတကာနဲ့ပြည်တွင်းနိုင်ငံရေးအင်အားစုအတော်များများကတော့နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုလွှတ်ပေးဖို့နဲ့တွဲဆုံဆွေးနွေးအဖြေရှာဖို့တောင်းဆိုတာတွေရှိပေမဲ့ဒီကနေ့ညနေပိုင်းအထိတော့လွှတ်ပေးတာမရှိသေးပါဘူးကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
မလေးမြို့မှာလုပ်တဲ့စစ်တပ်အာဏာသိမ်းမှုဆန့်ကျင်လူမှုဆန္ဒပြပွဲကိုမြို့ကန်လူမှုတိုင်းကနန်းနဲ့ခြိထွက်ပြီးတော့စုဝေးခဲ့ကြပြီးတော့ဆန္ဒပြပွဲတွေကတော့ငြင်းငြင်းချမ်းချမ်းရှိခဲ့တယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်။အာဏာပိုင်တွေဘက်ကတချို့လမ်းတွေကိုပိတ်ဆို့တားဆီးတာတွေရှိခဲ့တယ်လို့လည်းသိရပါတယ်။မလေးလူမှုဆန္ဒပြပွဲဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာတီဇာဆန်းကိုဆက်သွယ်မိမြန်းထားတော့ပါ။ကျွန်တော်ရနိုင်ပါ
မန္တလေးရောဗျာဒီပနေကလေးကစပြီးတော့ပေါ့နော်ကျွန်တော်တို့တမျိုးလုံးပါပဲဆန္ဒပြတာကျွန်တော်တို့တမျိုးလုံးကိုလမ်းလျှောက်တယ်ကျွန်တော်တို့ဒီဆိုင်ကယ်တွေနဲ့သွားတယ်ကားတွေနဲ့တမျိုးလုံးပေါ့နော်ကျွန်တော်ဆန္ဒပြတယ်လို့ပြောကြရအောင်လူကြီးကျွန်တော်တမျိုးလုံးပေါ့မယ်ဆိုကျွန်တော်တို့တိတ်တက်ချီပြီးတော့ဆန္ဒပြနေကြပြီအခုချိန်ဒီပါကျွန်တော်တို့လမ်းလျှောက်တဲ့အဖွဲ့အင်းအားတောင်းနေချီပြီးရှိတယ်ကျွန်တော်တို့ဆိုင်ကယ်သမားတွေဆိုရင်ကျွန်တော်နည်းတာမဟုတ်ဘူးတမျိုးလုံးကြီးကိုပြည်နေပါတယ်နော်အစုံမဲ့ကိုကြီးကျွန်တော်တို့ဒီကျောင်းသားသမားတွေလည်းပါတယ်အလုံသမားတွေကဥဆောင်တာလည်းပါကျွန်တော်တို့ကျောင်းသားတွေဥဆောင်တာလည်းပါတယ်ကျောင်းသားဟောင်းတွေရောလက်ရှိကျောင်းသားတွေဥဆောင်တာပါကျွန်တော်တို့ရက်ဖက်ပေါ်စီတွေဥဆောင်တာလည်းပါတယ်နော်ပါတီဝင်တွေလည်းပဲအများကြီးပါပါတယ်ကျွန်တော်တို့အခုကတော့လူထုလူဒန်စာပေါင်းစုံလက်နေလေအောင်မြင်းဆောင်မကြံကိုဆန္ဒပြခြင်းဖြစ်ပါတယ်ခင်ဗျာ
ဆိုတော့အခုလိုအကုန်လုံးတစ်မျိုးလုံးထွက်ပြီးတော့ဆန္ဒပြကြတာဆိုတော့ဒီအဓိကတောင်းဆိုချက်တွေကိုလည်းပြောပြပါအောင်ဗျာ
နံပါတ်1ကတော့ကျွန်တော်တို့ပြည်သူလူထုအားလုံးကဒီမိုကရေစီကိုပဲလိုလားပါတယ်ခင်ဗျာဘယ်အာဏာရှင်စနစ်ကိုမှမလိုလားဘူးအခုလိုအာဏာသိမ်းတဲ့လုပ်ရုပ်ကိုလုံးဝလက်မခံဘူးကျွန်တော်တို့ကဒီမိုကရေစီရရှိရေးနံပါတ်1ဖြစ်ပါတယ်နံပါတ်2ကကျွန်တော်တို့အာဏာရှင်စနစ်ကိုအလုံးမရှိဘူးအာဏာရှင်စနစ်လူစုံကိုကျွန်တော်တို့အလုံးမရှိပါဘူး။နံပါတ်3ကတော့အခုမတရားအာဓမ္မဖန်ဆီးကန်ထားတယ်ကျွန်တော်တို့ခေါင်းဆောင်တွေအားလုံးကချွေးချက်မရှိအမျိုးစုံသုံးမျိုးပြီးနောက်ဆုံးကတော့ကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ဒီ ဒီမိုကရေစီကျွန်တော်တို့တရားရှိရေးဖြစ်ပါတယ်เนาะကျွန်တော်တို့ဒီအခုကျွန်တော်တို့ပြည်သူတို့ရွေးချယ်တင်မြောက်ထားတဲ့ရွေးကောက်ခံတော်တော်ကိုယ်စားလှယ်တွေရှိပါတယ်ဒီတော်တော်ကိုယ်စားလှယ်ဒေတာတွေကျွန်တော်တို့ရဲ့တရားဝင်ရွေးကောက်ခံကျွန်တော်တို့ကိုစားတဲ့ကိုယ်စားလှယ်တွေဖြစ်ပါတယ်ဆိုတဲ့အကြောင်းပါပဲခင်ဗျာ
ဒီနေ့ဆန္ဒပြပွဲတွေမှာဒီအနာပိုင်တွေဘက်ကတစုံတရာအရေးယူတာတွေတားဆီးတာတွေရှိလား
ဒုံယုံကြီးကတော့တမျိုးလုံးကိုတို့ဒီရဲပေါ်တော့ကားရရဲ့ချထားပါလို့တော့အခုချိန်ကကျွန်တော်တို့ပြည်သူနဲ့ထိတ်ကြွတွေ့တာမျိုးကျွန်တော်တို့ကိုပေါ်တော့အတားဆီးတာမျိုးအခုချိန်တော့မလုပ်သေးဘူးလုပ်မယ်ဆိုရင်ကျွန်တော်တို့တမျိုးလုံးဆန္ဒပြတယ်မန်လေးကတော့ဆိုင်ငယ်နဲ့ဆိုတော့တမျိုးလုံးဆန္ဒပြတာဆိုတော့တို့အနေနဲ့ဘယ်လိုမှတားလို့တော့ရမှာမဟုတ်ကျွန်တော်တို့တမျိုးလုံးကိုလမ်းတိုင်းလမ်းတိုင်းပေါ်တော့နေရာတိုင်းမှာကျွန်တော်တို့ဆန္ဒပြနေရေးဖြစ်ပါတယ
်ပြည်သူတွေရဲ့ဒီပူပေါင်းပါဝင်မှုကရောဘယ်လိုရှိလဲ
မန်လေးမှာတော့ပြည်သူတို့အားလုံးကလမ်းပေါ်မှာဆိုင်ငယ်တွေနဲ့လမ်းလျှောက်ကြတယ်တော့ကျွန်တော်တို့အိမ်တိုင်းအိမ်တိုင်းကတိမ်ပေါ့ဘာရတိုင်းမှာလဲပေါ့ကျွန်တော်တို့ဒီသွေးကြော်တန်းနေပေါ့เนาะကျွန်တော်တို့ဒီသက်သုံးရောင်းထောင်းနေအနာရှင်စန့်ကျင်တဲ့ဒီနေတာတွေတော့ကျွန်တော်တို့ဒီလမ်းလျှောက်လာတဲ့ပြည်သူလူထုကိုပေါ့เนาะဒီရီဘူးကျန်းလာတဲ့စသဖြင့်ပေါ့เนาะကြွေးကြော်တန်းနေလူတိုင်းတိုင်းတာတွေတမျိုးလုံးပါပဲခင်ဗျာတမျိုးလုံးပါပဲအဲ့
တော့နောက်နေ့တွေမှာရောဘာအစီအစဉ်တွေရှိပါလဲ
ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့တောင်းဆိုထားတဲ့ကြွေးကြော်တန်းကျွန်တော်တို့တောင်းဆိုချက်တွေပေါ့เนาะရရှိဖို့ရတော့ဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်တာပါဒီနေ့မှာကျွန်တော်အနေနဲ့အဓိကပြောချင်ကျွန်တော်တို့အားလုံးဒီလုံးဝအကြမ်းဖက်ခြင်းမရှိပါဘူးကျွန်တော်တို့ဒီငင်းချမ်းဆိုတာမိမိတို့ရဲ့မူလရပိုင်ခွင့်အခွင့်အရေးဖြစ်တဲ့ငင်းချမ်းကစူဝဲလက်တဲ့ဆန္ဒပြနေရတာဖြစ်ပါတယ်ခင
်ဗျမန္တလေးကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာတေဇာဆန်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗ
ျထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြဝတီမြို့မှာတော့ဆီယနာပြင်စနစ်ဆန့်ကျင်ရေးလူမှုဆန္ဒပြမှုကိုတနက်နဲ့ပြစ်ခတ်ဖြိုခွဲတာကြောင့်ဒေသခံတချို့ရာဘာကြီးစံထိမှန်ခဲ့ပြီးဆန္ဒပြသူတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာမြို့ကန်လူထုတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါဆန္ဒထုတ်ဖော်နေတုန်းမှာပဲရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာကြောင့်ရုံးရင်ဆန့်ခတ်မှုတွေဖြစ်ပြီးတနက်တွေနဲ့ပြစ်ခတ်မှုတွေပါဖြစ်ခဲ့ကြောင်းမြဝတီမြို့ကန်တို့ကပြောပြပါတယ
်သူတို့အရင်စွဲဖမ်းတယ်စွဲဖမ်းတော့လူတွေကဟိုအနာဘယ်လိုခေါ်လဲဒီလူတွေကအဲ့ဒါလိုက်ဆွဲတာပေါ့ဆွဲလို့မရဆွဲလို့မရတော့အဲ့ဒီလူတွေကလည်းရေဘူးတွေစနတ်တွေခြေလုံးတွေနဲ့ပေါက်တာပေါက်တော့မှအဲ့ဒါသူတို့ကစနတ်နဲ့ပြစ်တာအမေကလည်းအဲ့ဒီလူတွေပြန်လောက်ဆိုင်နေတော့ဘုံကြီးလို့စားဟုံးကြီးလို့ဖမ်းလာတဲ့လူတွေပြန်လောက်ဆိုင်နေ
မနေ့ပိုင်းမှာတော့ရုံးရင်ဆန်ခါမှုတွေဖြစ်ပြီးပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်ညနေပိုင်းမှာတော့လူတွေကပုံမထွက်လာကြပြီးဆန္ဒပြမှုတွေအရှိန်မြင့်လာတယ်လို့လည်းဆက်ပြောပြပါတယ
်သူတို့ပိတ်သွားအခုရဲတွေကဖယ်ပြီးလိုက်ပြီဟုတ်ကဲ့ဖယ်ပြီးလိုက်ပြီးသူတို့တွားလိုက်ပြီးအဲ့ဒါကြောင့်ပြည်သူတွေမှာအကုန်လုံးကားတွေရောပါတယ်အားကြီးရဲ့နောက်ထပ်3ကြောလောက်ပုံများတယ
်မနေ့ပိုင်းမှာတော့ဆန္ဒပြတဲ့အင်အားက200လောက်ပဲရှိပြီးတစ်ဖက်ကလည်းပြည်ခိုင်ပြိုးပါတီဝင်တွေကတက်မတော်ထောက်ခံပွဲအတွက်လူစုနေကြတယ်လို့ဆိုပါတယ်မြဝတီမြို့မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးရင်ဆန္ဒမှုတွေဖြစ်ပွားပြီးတဲ့နောက်မှာတော့တက်မတော်ထောက်ခံပွဲလုပ်မဲ့သူတွေလည်းခြိတက်လမ်းလျှောက်တာမျိုးတွေမတွေ့ရတော့ဘူးဆိုပြီးမြို့ကန်တွေကဆိုပါတယ
်ကျွန်မစုမြတ်မမဒီနေ့နိုင်ငံအနှံ့ဆန္ဒပြသတင်းတွေကိုဆက်ပြီးတော့ပြောရမယ်ဆိုရင်မုံရမြို့မှာဒီကနေ့ဆန္ဒပြတဲ့သူတောင်းတဲ့ချီကစိုက်ကယ်ရီနဲ့မြို့ကိုပတ်ပြီးတော့ဆန္ဒပြကြတယ်လို့မြို့ကန်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်နောက်နေ့တွေမှာလည်းဆက်ပြီးတော့ဆန္ဒပြသွားဖို့စီစဉ်ထားပြီးတော့နှစ်ဖန်ကြရင်တော့အစိုးရဝန်ထမ်းတွေအလုံးမစင်းမဲ့တပိတ်မှောက်ကြအောင်လို့တိုက်တွန်းသွားဖို့အစီအစဉ်တွေရှိတယ်လို့ပြောပါတယ်
ဘောကဆန္ဒပြဖို့ရအရင်ပုံစံနေနဲ့မတူဘူးလို့ကျွန်တော်ထင်တယ်ကအရင်ကကြာလေဆန္ဒပြတာလမ်းလျှောက်ပြီးတော့ပြတာပေါ့နော်ကျွန်တော်အမြဲတမ်းကြုံနေရတာလေအခုကျဆန္ဒပြတာစိုင်းကြီးနဲ့ဆန္ဒပြတာခင်ဗျစိုင်းကြီးကိုဒီဇင်းကိုနှစ်ယောက်သုံးယောက်ပေါ့စုပြီးတော့ခါကျတော့စိုင်းကြီးကြီးရဟောင်းနေကြီးရဲ့ကြီးရဲ့လက်ကြောင်းသုံးကြောင်းထောင်နေထောင်ပြီးတော့ခါကျတော့ပြေကျော်ရောဒီပြရဆင်းစနေလို့မရှိဟောဒါကြီးပြေကျော်ရခင်ဗ
ျလူအင်အားရောဘယ်လောက်လောက်ရှိပါလဲရှင
်လူအင်အားရောว่าอพ่วยอ่ะ3พ่วยแล้วกูอ่ะคว้ยไปแล้วสันดาปะเนี่ยแต่พ่วยๆก็90,000ที่ชื่ออ่ะเนี่ย90,000ที่ชื่อก็โหอยู่อ่ะที่จะอยู่ด้วยยีด้วยเหมือนกันแต่ไซเกประมาณนั้นเนี่ยกระทิงโห2รอบ3รอบนี่อยู่เนี่ยประมาณน่ะถั่วเลยแต่พ่วยๆพ่วยมากูมา90,000อเนกสุดชื่ออ่ะเนี่ย
น้องน้องนี่ดิยออะไรเหมือนสับพี่สันดาปะโหอีซินนี่ชื่อล่ะเช่
ชื่อป่ะครับชื่อป่ะครับสันดาปะโหอีซินชื่ออ่ะครับเอาแล้วเนี่ยสันดาปะกันมาเว็บไซต์หลุดออกมาครับဒီကြပဲနေ့ကြည့်လည်းလိုလိုတက်မှတ်တာဒါနဲ့တက်တိုက်တက်တိုက်အစီအစဉ်မပြတ်လောက်သွားဘူးအစီအစဉ်ကြီးရှိရမှာအဓိကတင်းနေတာနေဖို့မနေ့ကတင်းနေတာကတော့ဒီပြည်ကြီးချက်ကဟာဆန္ဒပြကြတာဝန်ထမ်းတွေလည်းအလုပ်မတက်ဖက်တပိတ်မောက်ခိုင်းမှုဟာအစီအစဉ်ကြီးကိုဟိုလောက်ထားတယ်ခင်ဗျတတုံးမှုဟာ
မုံရမျိုးကံကသူတို့မျိုးမှာဆန္ဒပြတဲ့အခြေအနေကိုပြောပြတာဖြစ်ပါရဲ့ရှင်ကျွန်မအစမြတ်ပါမှာ
ကျွန်မခွာမျိုးပါရှင်ပခိုးတိုင်းပြည်မြို့နယ်ဘက်ကစစ်အာဏာသိမ်းမှုကန့်ကွက်ဆန္ဒပြသူတောင်းခဏလောက်ရှိတဲ့ဒီကနေ့ဆန္ဒပြပွဲအကြောင်းကိုတော့ပြည်မြို့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်ဦးကျော်ညွန့်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်။နေကင်းကအကုန်လုံးဆိုင်ကျော်တော်ကြီးရောလက်လူတွေရောအကုန်လုံးဆိုလို့ချင်းတော့အင်အားတောင်းခဏလောက်ဆိုရှင်။တွားဆိုင်ကျော်စီးတယ်ဟောပြီးမယ်။တွားအဲ့ဒီလက်သုံးချောင်းတောင်းမယ်။အဲဒီလိုအနေထားရှိမယ်တချို့ကျွေးကြော်တန်းနဲ့လှည့်မယ်
။ဘယ်လောက်လောက်ကြာလဲသူ
နှစ်နာရီကနေပြီးတော့မှကံမ်းကြီး၄နာရီခွဲသာသာအထိကျက်မယ်နော်
ဟိုရန်ကုန်မှာလို့တော့စီးတားတာတွေပါလိမ့်မရှိဘူးဒီလိုပဲစောင့်ကြည့်တာပဲဟိုလုံကြုံ
ရဲအဲလိုမရှိဘူးရန်ကုန်မှာလည်းဘာလဲစောင့်ကြည့်တဲ့အနေအထားပဲရှိတယ်တပတ်နဲ့တပတ်တင်းလာတဲ့အနေအထားမျိုးလည်းမတွေ့ဘူ
းစစ်တပ်ကရောဟိုသွားလာနေရာတွေတွေ့လ
ားစစ်တပ်ကသွားလာတာရှိလားဆိုတော့ပြည်ရေးအတွက်ခန်းပေါင်းမှာအဲလိုသူတို့တင်ကားနဲ့သွားလာလာတာမျိုးတော့ရှိတယ်အဲညဘက်မှာတော့ဒီဗိုလ်ချုပ်ကျောင်းလုံးနားမှာသူတို့လုံးဝယူဖို့တက်လာတဲ့ကားတွေပါတယ်ရတော့ရှိတာပေါ့
အင်္ဂလဝါမှာရှိတဲ့အစိုးရဝန်ထမ်းတွေအနေနဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့မနက်ဖြန် February 10ရက်နေ့ကစပြီးတော့အလုံးမစင်ပဲသပိတ်မောက်ကြဖို့88မျိုးဆက်ငင်းချင်းနဲ့ပွင့်နေလူဖွဲ့စည်းကဒီနေ့မှပန်ကြားလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီကိုဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်ရန်နိုင်ပါ။ကိုချင်းမီတို့ဒီ88မျိုးဆက်ကနေပြီးတော့ဒီမနက်ဖြန်ကစပြီးတော့ဌာနပေါင်းစုံကဝန်ထမ်းတွေကိုအလုံးမစင်းပဲနဲ့ဒီသပိတ်မောက်ဖို့ဆိုပြီးတော့ပန်ကြားတယ်ဆိုတော့ဒီဥစ္စာကဟိုတနိုင်ငံလုံးကိုအထွေထွေသပိတ်မောက်ဖို့ကောခေါ်တာလား
ကျွန်တော်တို့အခုဟိုဆရာနာတင်းကိုစန့်ကျင်အကြံခတ်လှူရှာမှု2021ပေါ့ဗျာအဲ့ဒီအောက်မှာကျွန်တော်တို့တွားနေတာကလှူရှာမှု3မျိုးရှိပါတယ်နော်ကျွန်တော်လှူရှာမှုကတော့ဒါကျွန်တော်တို့ဟိုပြည်တော်လွတ်တော်လှူရှာမှုပေါ့နော်ပြည်တော်လွတ်တော်အဲ့လွတ်တော်ဘက်ကလွတ်တော်လုပ်ငန်းတွေဆက်သွားမယ်လှူရှာမှုလွတ်တော်လှူရှာမှုတခုရှိမယ်နောက်ဒုတိယကဘာလဲဆိုတော့ကျွန်တော်တို့ဝန်ထမ်းတွေရဲ့အခုဟိုစီရင်လှူရှာမှုပေါ့နော်အဲ့လှူရှာမှုတခုရှိမှာဒါဒုတိယနောက်တတိယကတော့ကျွန်တော်တို့ဟိုပြည်သူတွေရဲ့လှူရှာမှုပေါ့နော်လှူရှာမှု3မျိုးပဲပြရတယ်လွတ်တော်လှူရှာမှုဆိုရင်ပြည်တော်လွတ်တော်ဘက်ကလည်းသူ့လွတ်တော်လှူရှာမှုတွေဆက်လုပ်နေပြီနောက်ရောင်းတိုင်းဒေသကြီးတော်တော်ဒါကျန်းစာချိန်ပြီးစပြီးဒီလိုတွေလုပ်နေတယ်နော်တစ်ဖက်မှာလည်းဒုတိယမှာအဲဒီစီဒမ်လှူရှာမှုမှာလည်းအဲဒါဒီအနာပစံရေးလှူရှာမှုပေါ့ဗျာနော်သပိတ်ပေါက်တဲ့လှူရှာမှုမှာလည်းဖေလိုနီလှူရှာမှုနဲ့အလုံးမစင်းရေးလှူရှာမှုဆိုတဲ့လှူရှာမှုမျိုးကိုတွေ့ရတယ်အဲ့တော့ကျွန်တော်တို့အထူးကြံကြီးစီစီဒမ်ကိုကျွန်တော်တို့ကတွန်းတွန်းတိုက်တဲ့ကျွန်တော်တို့ကဟိုအင်းအားနဲ့လှုပ်စီခြင်းနဲ့အဲတော့သူတို့သပိတ်ဆိုတာတဲ့ကျွန်တော်တို့ဝန်ထမ်းကြီးတနိုင်ငံလုံးကမှရှိတဲ့ဝန်ထမ်းကြီးသပိတ်ပေါက်ကြဖို့ကျွန်တော်ကအဓိကအစောထားတာပါအဲ့တော့ဝန်ထမ်းရဲ့ရဆိုင်လို့ပြီဆိုလို့ရှိရင်တော့ဘာမှဆက်လုပ်လို့မရတော့ကြိုက်တယ်ဆိုရလားဝန်ထမ်းရဲ့ရဆိုင်လို့ဘာမှလုပ်လို့မရတော့အဲ့တော့တကယ်လို့ဝန်ထမ်းရဲ့ရဆိုင်တောက်ကြမယ်ဆိုလို့ရှိရင်အလုပ်ထုတ်ကန်ရတဲ့ဝန်ထမ်းတွေပဲပြည်လုံးထွက်ရတဲ့ဝန်ထမ်းတွေတခုတော့စောင်းလီဆက်ကရှိမယ်ဆိုလို့ရှိရင်ဒီမှာကျွန်တော်တို့ကုညီဖွဲ့ရှိတာပါလေကုညီဖွဲ့တွေကျွန်တော်လုပ်ထားတယ်နောက်ရက်ွက်လိုက်ချီရလိုက်လုပ်ထားတယ်ရှိတယ်ချီတော့ပြောချင်တာပါလဲဆိုရင်ဒီမနက်ပြန်နေစပြီးတော့မနက်ပြန်တနင်္လာနေ့စပြီးတော့တနင်္ဂနွေတိုင်းတာနဲ့အဲဒီဝန်ထမ်းတပိတ်ပေါ့ဗျာဝန်ထမ်းတပိတ်အဲ့ဒါကိုလုံးဝအလုံးရနာပြီးတော့မှဟိုပေါက်တဲ့တပိတ်ကိုကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့ဟိုပန်ချနေတာပါနော်အလုံးတော့ဆင်းတယ်ဖေလိုနီတက်တယ်ဆိုတာကတော့ဒါကောင်းပါတယ်သူတို့ညာလည်းဒါဟိုရင်ကြီးတဲ့ဟိုအဆိုးရပွဲဒီမှာဒါကိုနားလဲတာပါနော်အဲ့တော့ဟိုဆဗလိုက်ဖြစ်တဲ့အဆိုးရပွဲဒီမှာနားလဲတာဆဗလိုက်မဖြစ်တဲ့အဆိုးရပွဲလည်းအဲ့ဒါနားမလဲနောက်လည်းတည်းအဲ့လိုဆုံးမလို့ဆုံးမဖို့ဆိုလို့ရှိရင်လုံးဝအလုံးမစင်ပါနဲ့နော်ခပ်ပြတ်ပြတ်အဲ့လိုနေလိုက်တာဟာဒီပုံလို့ထိရောက်တယ်ဆိုတော့ကျွန်တော်တို့ရဲ့အဲ့တော့ကျွန်တော်တို့ကဟိုတွေ့ကြုံနေအများကြီးရှိပါတယ်ဟာ1988တော့လည်းဒီလိုပါပဲနော်ကျွန်တော်တို့ဝန်ထမ်းတွေပါလာတဲ့ရန်ရဲကြီးကျသွားတဲ့အချိန်မှာဒါမဆရာအဆိုးကဒါပြုကြဖို့ဖြစ်သွားတာပဲအဲ့တော့အခုချိန်မှာကျွန်တော်တို့ဟိုစီရင်လှုပ်ရှားမှုဟာအရှိန်မြင့်တဲ့သဘောပါပဲနော်အမြင့်တဲ့နေရာမှာတနင်္ဂနွေတိုင်းတာနဲ့ဒီလုပ်ငန်းဝင်တွေကအကုန်လုံးချက်လိုက်ပြီဆိုလို့ရှိရင်ဒေတာပေါ့ကျွန်တော်တို့အနိုင်ရဖို့များပါပါပြီနော်အဲဒါကြောင့်ဝန်ထမ်းကြီးအားလုံးပူးပေါင်းပါဝင်ဖို့ဟိုစိတ်ချပါကျွန်တော်တို့အာမခံပါတယ်အာမခံဆိုတော့ဘာပဲအာမခံလဲဆိုရင်ကျွန်တော်တို့မေတ္တာနော်ကျွန်တော်တို့မေတ္တာနဲ့အာမခံပါတယ်ပြည်သူပြည်လုံးကလည်းဒါကိုမျှော်လင့်နေကြတယ်နော်ပြီးတော့တကယ်လို့အဲဒါသူတို့အထောက်ခံလို့ပဲဖြစ်ဖြစ်ထွက်လာကြလို့ပဲဖြစ်ဖြစ်ကျောက်ထက်မှာလမ်းထဲမှာတကယ်ဖြစ်နေတယ်ဆိုလို့ရှိရင်ကျောက်ကလမ်းသားတွေကိုကြောင်းကြပါချိန်မင်းကျွန်တော်နဲ့ဆက်သွယ်တိုင်းပါဒါပေမဲ့အခုကျွန်တော်တရားတော့ကတော့ကျောက်ကလမ်းသားတွေကိုလည်းဘာလို့ပြရမလဲဆိုတဲ့ပြဿနာတွေတော့ရှိနေကြပါလိမ့်နော်အခုဒါပြဟိုကျွန်တော်ဒီရဟန်းနာမည်ကြီးတဲ့ထင်ရှားတဲ့ရဟန်းပုဂ္ဂိုလ်လူပုဂ္ဂိုလ်ကြီးကိုယ်ကလည်းစူးစမ်းပြီးတော့ဒါပြင်ဆင်ထားတဲ့ခါတွေလည်းရှိပါတယ်နော
်ဒီကနေပြီးတော့ဘလောက်ထိဖြစ်လာနိုင်မယ်လို့မျှော်လင့်ထားလဲ
ကျွန်တော်တို့ကတော့မျှော်လင့်ထားတယ်ဆိုတာတဲ့ကျွန်တော်တို့ကတော့ကိုယ်နဲ့ပူအောင်ပေါင်းဖို့လိုလားတယ်လို့ကျွန်တော်တော့အပြတ်ပြောပြစီဒါပါလို့ဆိုတိုက်ပြီးတော့တိတ်ကိုအရေးကြီးလို့ပါအာဏာသိမ်းအစိုးရတတန်းတဆူရှိကိုအစိုးရကျွန်တော်တို့ဆက်အာဏာရှင်တဆူရှိကိုမပြေးချင်တော့ဘူးနော် ကျွန်တော်တို့ကအညွာကြရတခုမှမပါပါဘူး။တိုင်းပြည်ကောင်းဖို့တပါပဲ။လုံလောက်သားကြီးကျွန်တော်တို့မျိုးဒီလိုစစ်တပ်ကအာဏာသိမ်းတဲ့ရုံးနဲ့ကြမ်းနဲ့ပြစ်လိုက်ဆက်လိုက်နဲ့အဲ့ဒီဘဝမျိုးတွေနဲ့ကျွန်တော်တို့တန်ရာပြန်နေရမယ်ဆိုရင်ကျွန်တော်တို့ဒီလူတွေကတောင်းမရှိလို့ခံစားခံစားရတဲ့အတွက်ဒီဝန်ထမ်းတွေလည်းဒီလိုတော့တာနေတယ်ပဲဟိုကြောက်စိတ်တွေလည်းပြီးသွားမယ်ဆိုတဲ့ဥစ္စာမျိုးသူတို့ဘယ်တော့မှအဖြစ်မခံဘူးလို့ကျွန်တော်ယုံကြည်တယ်။ဘာလို့လဲဆိုတော့သူတို့တော်တော်တက်လိကောင်းကြတယ်တော်တော်တက်လိရှိတယ်။ချက်ပြီးပြောရမယ်ဆိုရင်ဒီတိတ်တက်ဘဝကိုဆက်နေလိုက်တာဒီဒါဝန်ထမ်းတွေပဲ
။
ဝန်ထမ်းတွေဖြစ်တဲ့ကျွန်တော်တို့အားရတယ်အဲ့တော့ဝန်ထမ်းကြီးအကုန်လုံးပါလာမယ်လို့လည်းကျွန်တော်ကတကယ်ယုံကြည်အားကိုညှော်လင့်နေဆိုတော့ကျွန်တော်အဲ့ဒီအချင်းပြပြစီ
ဟုတ်ကဲ့ခုနအကိုပြောလို့ပဲဒီဒပိတ်တိုက်ပွဲကိုစတာတော့ဝန်ထမ်းနေပဲတော့ဒါပေမဲ့ဒီဝန်ထမ်းနေအကုန်လုံးပါလာဖို့ပေါ့နော်ဒီစစ်အာဏာသိမ်းမှုဒီစန့်ကျင်ရေးဒီအကြမ်းဖက်လှုပ်ရှားမှု2021အောင်မြင်ဖို့အတွက်ဒီဝန်ထမ်းတွေဒီအလုံးမစင်းဖို့ကဘလောက်ထိအရေးကြီးတယ်အရေးပါတယ်ဆိုတဲ့ဥစ္စာကိုပြောပြပေးပါဦးသ
ူတို့မစင်းတော့ဆိုရင်ရန်ရရက်သွားပြီလေဗျာဝန်ထမ်းကဝန်ထမ်းရတယ်မှာလုံးလုံးကိုင်လို့ဘာမရတော့ဘူးလေမရတော့လို့ရှိရင်ဝန်ထမ်းဝန်ကြီးဌာနကဘာလို့ပွက်တာတော့မလဲဝန်ကြီးဌာနကဘာမှအလုပ်မဖြစ်တော့ဘူးအနည်းဆုံးကွန်ပျူတာစီးရီးယားစလက်လက်စိတ်ရိုက်ရိုက်ပြည်စားသူတို့ကသူဆင်းလုံးနိုင်အောင်လုပ်ကြပြီတော့ဗျာ
ဟုတ
်လားနော်နောက်ဆင်းလိုက်နေရအစနော်ကျွန်တော်အဲဆင်းလိုက်နေလက်လက်စိတ်လက်လက်စိတ်ရက်တဲ့လူတွေကွန်ပျူတာလိုက်တတ်တဲ့လူတွေပါလာလို့ရှိရင်ကျွန်တော်ပုံအောင်ချိန်ပြည့်တယ်နော်အဲ့မှာဒီအချိန်မှာသူချိန်တဲ့လူအစားဆုံးလीနော်နောက်ပြီးတော့ဆင်းရဲဆက်ကြမ်းကြမ်းနားလည်တဲ့အလားဒီဂျုံယုံစင်းလိုပုံပုံမျိုးတွေပေါ့ဗျာအဲယုံစင်းလိုပုံပုံမျိုးတွေကပါလာကြမယ်ဆိုပြီးတော့ကျွန်တော်အများကြီးဝမ်းသာတာပေါ့အများကြီးကြိုးကြတာပေါ့ဗျာ
ဟုတ်ကဲ့
ဒါအရေးကြီးလို့ဒီအချိန်လေးကိုကျွန်တော်တောင်းဆိုလိုက်တာပါကျွန်တော်တိုင်းပြည်ကအရေးကြီးလို့ကျွန်တော်တောင်းဆိုတာပါအများကြီးကျွန်တော်တို့အလုပ်ဖြစ်သွားလိမ့်မယ်ဝန်ထမ်းရဲ့အများကြီးလုပ်ဖြစ်သွားတယ်ဒီဒီစစ်ဒီဆက်လာပြီအသိအဆိုးရဟာခြေလက်ပေါက်ကိုလဲသွားစီရမယ်အဲဝန်ထမ်းအလုံးကမယုံကြချကြည့်လိုက်ဒါတမိုင်းဆက်ဆံလာရှိပြီလားနော်ကျွန်တော်တို့တမိုင်းဆက်ဆံလာလဲလားကဘာတမိုင်းမှာလဲဒါတွေရှိပြီလားအဲ့ဝန်ထမ်းရတဲ့အသိကိုအရေးကြီးပါတယ
်ဟုတ်ကဲ့ဒီနေ့ဆိုရင်ဒီရန်ကုန်ရောတခြားမြို့တွေရောပေါ့နော်အဓိကဒီရန်ကုန်မှာဆိုရင်လေလူတွေကအများကြီးပဲဒီထွက်ပြီးတော့ဆန္ဒပြကြတယ်ဆိုတော့ဒီပေါ်မှာရောအခုအနေနဲ့ဘလူများထပ်ပြီးတော့သတင်းစကားပါလို့လဲကိုပေါ့တော့ကိုမှတွေးလိုက်တယ်တွေးလိုက်တဲ့လူတွေဒီမှာပါဝင်တဲ့သူတွေအခုဘာများသတင်းစကားထပ်ပြီးတော့ပါကြလဲဟုတ်ကဲ့
ကျွန်တော်ပါဗျာကျွန်တော်တို့ဒီစက်ကအချိန်မီအနာသိနေတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့အကောင်းထဲမှာအများကြီးထည့်ထားတာဗျ။အဲဒါကြောင့်လဲဆိုတော့သူကသူ့ရဲ့စိတ်ထဲမှာဘလို့ခံစားနေရလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကကျွန်တော်တို့ကသူက55ရက်လုံးတော့ပြီးသားရတယ်ဆိုတဲ့ခံစားချက်ကိုသူကရှိနေပုံရတယ်ဗျ။ကျွန်တော်တို့ကပြည်သူ့အနေပြီးတော့ပြည်သူ့အနာတရားရန်တော်မျိုးပြရမှာအဲ့ဒါကျွန်တော်တို့ကရှိရစိတ်ယူသွားတယ်အဲ့ဒီစိတ်ကိုခင်ဗျားတို့ပြန်ပေးပါလို့ပြောနေတယ်ဆိုတော့သူတို့က55ရက်လုံးဆုံးရှုံးနေတယ်ဆိုတဲ့အဲ့ဒီအတွေးကြီးရှိနေကြသေးတယ်ဗျ။ကျင်းရတဲ့ချင်းရအနာတင်းလို့ကိုပြင်ဆင်တာပဲနော်ပြင်ဆင်ရတဲ့ဒါတို့လည်းကျွန်တော်ကောင်းတော့အများနဲ့တက်ထားတယ်။အာဒီရောပဲကျွန်တော်နိုင်သွားပြီးတဲ့အချိန်မှာဒါပေမဲ့ကျွန်တော်တို့ကြိုပြောရတာရှိပါတယ်။တခြားအချိန်မှာအနာတင်းရတော့လိုအပ်ခံရတာကျွန်တော်တို့ဒီဘက်ကစော်ရတဲ့နေချက်တော့မှာအခုရေကောက်ဘက်မှာဒီလိုကြည့်အောင်ယူဆန့်ကျင်ပြီးအနာတင်းတယ်ဆိုတဲ့လိုရက်ကတော့တင်းရင်တက်တဲ့ပြည်ရဲ့တရားမပြည့်မယ်ဆိုတော့ကျွန်တော်ကြိုပြောထားပြီးတာမှတ်တမ်းလေးရှိတယ်ကျွန်တော်မှာ
ဟုတ်ကဲ့
အဲ့တော့အခုတက်တဲ့လူလူရှာမှုကနော်လူလူရှာမှုကိုကျွန်တော်တို့အကြမ်းဖက်တဲ့လူရှာမှုဖြစ်အောင်ပဲကျွန်တော်တို့ဝိုင်းပြီးကျွန်တော်တို့ကဟိုထိန်းသိမ်းပေးတဲ့ကျွန်တော်ဝိုင်းကူညီပေးတဲ့သဘောပဲဝိုင်းပြီးပူးပေါင်းဆောင်ရွက်တဲ့သဘောပဲနော်ဒါကျွန်တော်တို့ဒီမှာဟိုအယူဟိုကျွန်တော်တို့ယုံကြည်တာရှိပါတယ်ကျွန်တော်တို့ကခေါင်းလေးညှို့သွားပြန်မယ်လေကျွန်တော်တို့ကတွဲတိုင်းမှာကျွန်တော်တို့ကစက်ဒီစက်ခေါင်းကြီးပါနေကြတယ်ပါနေရတဲ့အတွက်ကျွန်တော်တို့ကဟိုပြောရမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်မျက်ပင်သီအိုရီလိုပဲပေါ့ဗျာအဲ့ဒါမျက်ပင်သီအိုရီမှာဘယ်ကဘူချက်ဘယ်ကနေစပေါက်လဲဆိုတာမသိရဘူးနော်အစတတိုင်းမှာအမြင့်ဆုံးပဲအမြင့်တိုင်းကလို့အပင်ဖြစ်နိုင်တယ်ဆိုတော့အဲ့ဒီဒီလိုကျွန်တော်တို့ကလွန်ခဲ့တဲ့နှစ်ပေါင်း20လောက်တည်းယုံကြည်ရတဲ့လူတွေကအဲ့လိုလူတွေဖြစ်တဲ့အတွက်သူလူလို့ရှာမှုကအကျမ်းဖက်တဲ့လူရှာမှုဖြစ်ရင်ပြီးတော့လူရှာမှုပုံစံတွေအမျိုးမျိုးကျွန်တော်တို့ကသူတို့လုပ်ကြလိမ့်မယ်သူတို့ညာကုန်နေတဲ့ကုန်နေတာလုပ်ကြတယ်မလားအခုကျွန်တော်တော်တော်လှတယ်သူတချို့လုပ်တဲ့ပုံလေးတွေသူတို့ရဲ့ idea လေးဆိုရင်အခုကြည့်နေကျွန်တော်ကြွေးကြော်တာနေရစားကျွန်တော်စောင့်ကြည့်နေတာနားထောင်နေတော့ဗျာ
ဟုတ်ကဲ့
အဲ့တော့လူတို့ကလူကတတိကောင်းတဲ့အပြင်အတွေ့အကြုံမှာရင့်ကျက်လာပြီးတော့အကြမ်းဖက်တဲ့လှုပ်ရှားမှုကိုလည်းတော်တော်လေးဟာလာကြီးကြီးလေးလေးသဘောပေါက်နေဆိုတော့မြင်ရတယ်နော်အဲ့ဒါတော့ကျွန်တော်သိအားရတယ်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုကြည့်ပြီအဲ့ဆိုရင်ကျေးဇူးပါပဲ
မြန်မာနိုင်ငံမှာကြုံနေရတဲ့ဒုရုဆနပြပွဲနဲ့ဒီနိုင်ငံရေးကြက်တဲတွေနဲ့ပတ်သက်ပြီးတော့ဖြစ်ရှင်းဖို့ဆိုတဲ့နေရာမှာ2020ခုနှစ်ရွေးကောက်ပွဲရလဲရအစိုးရသိအောင်မှာပဲမက်ဆီယင်းစနစ်ကိုပြန်လည်စစ်ဆေးသွားဖို့လိုမယ်လို့မြန်မာအရေးလှလာသူဒေါက်တာတင်မောင်တန်းကတိုက်တွန်းပါတယ်။ဒါအပြင်ဒီအဖမ်းဆီးခံရတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုပြန်လွှတ်ပြီးတော့ ဒီလွတ်မြောက်နေတဲ့အခြေအနေနဲ့စကားပြောညှိနှိုင်းမှာလာဖြေထွက်နိုင်မယ်လို့လည်းသူအမြင်ကိုပြောပါတယ်။မြန်မာအရေးသုံးသပ်လေးလာသူဒေါက်တာတင်မောင်တန်းကိုကျွန်တော်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်သားညွတ်ဦးပါ။ဒေါက်တာတင်မောင်တန်းပြဒီနေ့ဆိုရင်ဆရာနာသိမ့်ပြီးတော့ဒုတိယနေ့အဖြစ်နေပါတော့လူလူဆန္ဒပြမှုတွေပြောမယ်ဆိုရင်တော့မြန်မာပြည်ကမြို့ကြီးတော်များများမှာပါတော့ဆန္ဒပြမှုတွေဖြစ်တယ်။ရန်ကုန်မန္တလေးမှာလည်းဒီဆန္ဒပြသင်္ကန်းတန်းလောက်ဖြစ်လာတယ်ခင်ဗျာ။အဲ့တော့ဒီဆန္ဒပြပွဲအချိန်နဲ့ပတ်သက်လို့ပေါ့
လူတိုင်းလူတိုင်းကကောင်းဆောင်မရှိပဲသူစိတ်ဓာတ်နဲ့သူဒီမိုကရေစီကိုကောင်းဆောင်နေကြတယ်ဒါအင်မတန်ကောင်းတဲ့အခြေအနေဖြစ်တယ်အင်မတန်ကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့အချိန်ကုန်ကလည်းပုံပြီးကြီးလာနိုင်ပြီဒီပြိုင်ထဲမှာပဲတိုင်းပြည်အနေနဲ့တက်မတော်ရဲ့ပုံရိပ်အနေနဲ့ကြီးလို့ရှိရင်လည်းစိုးရင်စရာအခြေအနေကိုရှိတယ်လို့ကျွန်တော်ထင်တယ်အဲ့ဒီအတွက်လည်းချမ်းလာနိုင်တယ်ဒီအတွက်လည်းကျွန်တော်တော့စိုးရင်ဓာတ်တွေလည်းရှိတယ်ဒါပေမဲ့လူတွေအားလုံးမှာရွေးချယ်စရာမရှိတဲ့အနေအထားကိုဖြစ်အောင်တက်ကလှုပ်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ဒီတက်ဘေးကြီးကလွတ်အောင်တော့လူတွေကထွက်ကြရမယ်လို့ကျွန်တော်ထင်တယ်ကတ်ဘေးကအိမ်ဖြစ်တယ်တက်ဘေးကလမ်းဖြစ်တယ်လို့ပြောရမလို့ဖြစ်နေ
ဒေါက်တာတင်မောင်တန်းပြောသွားတဲ့အချက်မှာလူတွေကကိုယ်ကောင်းဆောင်မှုနဲ့ကိုယ်ထွက်လာတာပေါ့တကယ်တမ်းကနိုင်ငံကြီးမှာဥဆောင်မှုတရားရက်ကရှိဖို့လိုတာကိုအဲ့တော့ထွက်လာတဲ့လူတွေအားလုံးကိုဥဆောင်နိုင်မဲ့လူမရှိဘူးလားဥဆောင်နိုင်မဲ့အနေအထားကိုရှိရလား
ရှိပါတယ်ဒီကူချင်းကကိုယ်ဒီစိတ်တက်ကိုလုံနေကြတဲ့အချိန်မှာပဲကိုမင်းကိုနိုင်တို့ရှိနေတယ်ထွက်လဲထွက်လာတယ်ဒါကောင်းပါလေအဲ့တော့ဥဆောင်လဲကျွန်တော်တို့ကစူးစီးညီညွတ်ဖို့လိုတယ်ကိုမင်းကိုနိုင်ကလည်းကျွန်တော်အခုပြန်တက်လာတဲ့ Facebook မှာကြားလိုက်တယ်အားလုံးညီကြနော်ဆိုတဲ့စကား
ဒေါက်တာတင်မောင်တန်းပြောသွားတဲ့ခါမှာတက်မရော်ရဲ့ပုံရိပ်ကလည်းစိုးရင်လည်းတက်မရော်အနေထားကဘလူးလာမလဲဆိုတော့စိုးရင်လည်းအဲ့တော့တက်မရော်ဘက်ကဘလူးတုံ့ပြန်လာမယ်လို့ယူဆပါလေခင်ဗ
ျတက်မရော်ကရွေးရမှာကတော့ဘုဂျုံမူကြီးမင်းအောင်လိုင်းနားမလားဒါမို့ရင်ပြည်သူတွေကိုတတ်ပြီးတော့ထွက်မလားနှစ်ခုပဲရှိတယ်လို့ထင်တယ်အခုချိန်ထိရောက်သွားတာကြည့်ရတာအဲ့တော့အားလုံးအတွက်ကောင်းတာကတော့တက်မတော်ရဲ့ထွက်ပေါက်ကနံပါတ်1ဘုဂျုံမူကြီးမင်းအောင်လိုင်းနားလိုက်ပါနံပါတ်2ပြီးခဲ့တဲ့ရွေးကောက်ပွဲရက်လက်ကိုလက်ခံအတည်ပြုလိုက်ပါနံပါတ်3တက်မတော်ကပြောနေတဲ့ကြံတဲ့ပါတီတွေတချို့ကလည်းပြောနေတဲ့ဒီမဲစင်းနဲ့မဲမတမာမှုဖြစ်နိုင်တယ်ဆိုတော့အဆက်ဆာဟုတ်မဟုတ်တီးကြလွတ်လပ်တဲ့အဖွဲ့နဲ့အဲ့ဒီ NLD အစိုးရအောက်မှာပဲလေးလာတာကို NLD ကလက်ခံလိုက်ပါနံပါတ်၄95 59စာလုံးကိုပြင်လိုက်ပါတပိုင်းပဲပြင်ပြင်ဘာပဲပြင်ပြင်ပြည်သူလူထုချစ်မြတ်လို့တဲ့ခေါင်းဆောင်တွေအစိုးရအဖြစ်နဲ့တမရအဖြစ်နဲ့တက်နိုင်တဲ့အနေအထားတစ်ခုကိုတက်ကပေးလိုက်ပါပြီးရင်နံပါတ်၅ပြီးလို့ရှိရင်တက်ကကြားနေနေသားကိုထိုင်ပါကျွန်တော်တို့ဂန္ဒီစာချုပ်နဲ့မြမတက်မတော်ကိုပြန်လဲထူထောင်တဲ့အချိန်တုန်းကချမှတ်ခဲ့တယ်လို့ပဲတက်ဟာလူမျိုးစုတစုရဲ့တက်မဖြစ်ဘူးနိုင်ငံရေးပါတီတရရဲ့တက်မဖြစ်ဘူးနော်ဒါအင်မတန်အရေးကြီးပါတယ်အဲ့ဒီတည်းကဗိုလ်ချုပ်ကြီးစလင်းကသတိပေးခဲ့ပါတယ်နိုင်ငံရေးပါတီတရရဲ့တက်မတော်ဖြစ်ရင်မင်းတို့တိုင်းပြည်ရဲ့အနာဂတ်မကောင်းဘူးဆိုတဲ့စကားရှိပါတယ်သခင်တန်းထွန်းကလည်းနော်ကပိုက်ဆောင်တက်ရုပ်သေးတက်ကျွန်တော်တို့မလို့ချင်ပါဘူးလို့ပြောတော့မောင်းအောင်ဘယ်တန်းကအင်မတန်ဝမ်းသာစွာနဲ့မင်းတို့အဲ့ဒါဆိုရင်တော့မင်းတို့တိုင်းပြည်ရဲ့အနာဂတ်ကောင်းပါပဲလို့ပြောခဲ့ကျွန်တော်တို့အဲ့လိုမဖြစ်ဘူးအဲ့ဒီလိုမဖြစ်တဲ့အတွက်ကြောင့်တတ်မှာတာဝန်ရှိပါတယ်ဒီသမိုင်းကိုပြောင်းပါကျွန်တော်ကဒီလိုထပ်ပေါက်ပေးချင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုတက်မလို့ဘက်ကအခုအနေထားကနောက်ဆုတ်သွားမဲ့လက္ခဏာမျိုးရောရှိပါမလားဆရာအသုံးသက်ချက်ဆရာရထားတဲ့အချက်လည်းရ
အခုချိန်မှာတော့ဒါပြောလို့မရသေးပါဘူးအခုကျွန်တော်တို့ကြည့်လို့ရှိရင်တော့ဘုရားမြူကြီးမြောင်းနိုင်ကသူ့ရဲ့အပြောင်းရွှေ့တွေကိုလှုပ်ထားတဲ့အတွက်ကြောင့်မလို့သူ့ရဲ့သစ္စာကံနေနဲ့တတ်မှာရရှိနေတယ်လို့ဒီလိုပဲကျွန်တော်တို့အပြင်ကမြင်ရပါဘုရားမြူကြီးမြောင်းနိုင်ကသူ့ရဲ့အာဏာကိုစုစည်းဖို့ခိုင်မာအောင်လုပ်ဖို့ပုဂ္ဂိုလ်ရေးအာဏာပေါ့ဒါအထင်ရှားလုပ်နေတယ်ဆိုတဲ့လက္ခဏာကိုကျွန်တော်တို့တွေ့ရပါတယ်ဒါမကောင်းပါဘူးဘာကြောင့်လဲဆိုတော့ဒါဒီခုနကန္ဒီစာကန္ဒီစီဝေးမှာသခင်တန်းထွန်ပြောသွားတယ်လို့ပဲရုပ်သေးတက်ကပိုက်ဆောင်တက်ဖြစ်အောင်ပြောင်းနေတဲ့အတွင်းလက္ခဏာရှိပါတယ်။ဒါကြောင့်မလို့เนาะကျွန်တော်အနေနဲ့ကတော့အကုန်လုံးအေးရအေးချောင်းဒေါအောင်ဆန်းစုကြည်တို့ကိုပြန်လွတ်ပေးလိုက်ပြီးတော့ညှိနှိုင်းဆွေးနွေးပါ။အကျဉ်းသားဖြစ်တဲ့ညှိနှိုင်းဆွေးနွေးရင်တော့ကျွန်တော်ထင်တယ်ဒေါအောင်ဆန်းစုကြည်တို့ကလည်းလက်ခံရမှာမဟုတ်ပါဘူး။နိုင်ငံတကာကလည်းတိုက်တွန်းထားတယ်လို့ညီနိုင်ဆွေးနွေးတဲ့နီးနဲ့အဖြေရှာဖို့ပြောထားပါတယ်ဒါပေမဲ့ အဲ့ဒီလိုညီတိုင်းဆွေးနွေးရမှာလွတ်လပ်သောပါတီလွတ်လပ်သောခေါင်းဆောင်လွတ်လပ်သောလူတွေဖြစ်တဲ့ညီတိုင်းဆွေးနွေးတာမျိုးပဲဖြစ်ရပါမယ်။အကျဉ်းသားအဖြစ်နဲ့ညီတိုင်းဆွေးနွေးတာမျိုးလက်ခံလို့နိုင်ငံရေးရရလိမ့်မယ်မထင်ဘူး။အဲ့ဒါဆိုရင်ရှေ့ကိုရောက်ချင်မှလည်းရောက်နိုင်မယ်လို့ကျွန်တော်ထင်တယ်
။အဲ့ဒီပေါ့နော်။အဲ့တော့နိုင်ငံတကာရဲ့အခမ်းအနားအထူးဖြင့်တရုတ်နဲ့ regional ပေါ့နော်။ဒီ ASEAN ရဲ့အခမ်းအနားကဘယ်လိုများဖြစ်လာနိုင်လဲ
။အခုတတိယတော့ကုလသမဂ္ဂအတွင်းမှုချုပ်စကားအရာကုလသမဂ္ဂတစ်ခုလုံးကလူရင်းကောင်စီအဆုံးဖြတ်ချက်အတိုင်းပါလာအောင်နော်။မြန်မာနိုင်ငံမှာအာဏာသိမ်းတာကိုလက်မခံဘူးပါလာအောင်ကုလသမဂ္ဂအတွင်းမှုချုပ်ကလုပ်နေတယ်လို့ရေဘူးအားဖြင့်သူကလည်းပြောထားတာတွေ့ရပါတယ်။အသေးစိတ်ပါလေလုပ်နေတယ်တော့ကျွန်တော်တို့မသိပါဘူး။ပြီးခဲ့တဲ့ညညာချက်မှာနော်တရုတ်ရုရှားပါလာတယ်။အဲ့ဒါကလည်းဒီမိုကရေစီအရွေးစီကိုသွားဖို့တိုက်တွန်းထားပါတယ်။အဲ့ဒီချက်မှာအနာသိန်းတာကိုရှုတ်ချတယ်ဆိုတဲ့အသုံးလုံးကိုလည်းရှောင်ထားတာကျွန်တော်တို့သတိထားမိပါတယ်။အဲ့တော့ခုနဒီမိုကရေစီကိုရွေးဖို့ဆိုရင်ရှီစဲတိဆောက်ထားပြီးဒါတွေအပြင်လက်ရှိဖြစ်ပေါ်လာတဲ့နော်မဲနဲ့ပတ်သက်တဲ့မယုံကြည်မှုတွေအပြင်မယုံကြည်ဘူးဆိုတာဒါတက်တက်လောက်ကြံတယ်လို့ပြည်သူလူထုကြီးကယုံကြည်ကြတာကိုလည်းတွေ့ရပါတယ်။ဘလို့ပဲဖြစ်စေနော်လူနည်းစုပဲဖြစ်စေတန့်ကပဲဖြစ်စေပြောလာတဲ့အတွက်ကြောင့်ဒီလောက်ထိကြီးကျယ်တဲ့ဟာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ပြီးကြလွတ်လပ်တော့ဖွင့်နေတော့ကျွန်တော်တို့ဒါကြည်တော့ကြည့်စေချင်ပါတယ်။ဒီပြိုင်ထဲမှာပဲဒါကစနစ်နဲ့ပတ်သက်နေပါတယ်။ဘာကြောင့်လဲဆိုတော့ UEC မှာကစည်ရင်ရှိတာမဟုတ်ပါဘူး။ထွေးဦးမှာစည်ရင်ရှိတာပါ။ပြီးရင်ကျွန်တော်တို့လာဝကမှာစည်ရင်ရှိတာပါ။ဒီ institution ကြီးနှစ်ခုကိုလည်းစနစ်သဘောအရပြောင်းလဲဖို့လိုအပ်ပါတယ်။စည်ရင်တွေကတလွဲတွေပါ။အမားတွေပါ။ဒါကိုလည်းကျွန်တော်တို့ပြီးခဲ့တဲ့အစိုးရလက်ထက်သမ္မတရုံးဝင်ကြီးတွေပတ်သိမ့်ကိုသွားတဲ့အခါမှာတတိချာချာကိုဒီစည်ရင်းတွေကလွဲနေတယ်ခင်ဗျားတို့ကောက်ရမှာကမြေပြင်အနေထားနဲ့ညော်ညီတဲ့စည်ရင်းတွေကိုကောက်ရမှာပါလို့ပြောခဲ့တယ်ပြီးတော့ကျွန်တော်တို့ရဲ့မူဝါဒစဉ်းစားပုံတွေမှာလည်းစည်ရင်းစရာကိုအခြေခံပြီးစဉ်းစားတာအင်မတန်နဲတဲ့အတွက်ကြောင့်မို့လို့အောက်ခြေကလည်းစည်ရင်းဆိုရင်အလေးထားတာနဲပါတယ်ဒါကစနစ်ဆိုင်ရာပြဿနာဖြစ်ပါတယ်ဒါကိုပြင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့က UEC နဲ့တကွာဒီမဲဆင်းမှာပတ်သက်နေတဲ့ဌာနကြီး၃ခုဝန်ကြီးဌာနကြီး၃ခုရဲ့ institution နဲ့ analysis လို့ပြောတဲ့အဖွဲ့အစည်းဆိုင်ရာကျင့်ထုံးဆိုင်ရာနော်ပိုင်းခြားသုံးသပ်မှုတွေလုပ်ဖို့လည်းလိုပါတယ်နော်ဒါကြောင့်မို့တိကျလွတ်လပ်တဲ့ပညာရှင်အဖွဲ့တစ်ဖွဲ့နဲ့သုံးသပ်ခြင်းအဖြစ်ဖြည့်ရှင်းလို့လည်းရတယ်နော်ကုလသမဂ္ဂလည်းဒါကိုအကူအညီပေးလို့ရတယ်ဒါအပြင်ကုလသမဂ္ဂဟာအပြုသဘောဆောင်တဲ့ခုနညှိနှိုင်းခြင်းဖြစ်ဖို့အတွက်လည်းရှားဝင်ပေးလို့ရပါတယ်ဒါပေမဲ့တပ်မတော်ကဆုံးဖြတ်ချက်တခုတော့ခိုင်ခိုင်မာမာချဖို့လိုတယ်ငါတို့ဒီဂျားနေနေသားကိုရွေ့မယ်ဂန္ဒီမှာဘိုလ်ချုပ်ကြီးစတင်သတိပေးခဲ့တယ်လို့နော်နိုင်ငံရေးပါတီတရအတွက်တက်မဖြစ်စေရဘူးဆိုတဲ့ဆုံးဖြတ်ချက်ကတော့ရှိဖို့လိုတယ်မဟုတ်ရင်ဗမာပြည်ဘဲမှရွေ့မှာမဟုတ်ဘူးဒီတန်လျာကမထွက်နိုင်ဘူးဖြစ်နေတယ်
အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကမနေ့ပြန်ဒီအလုတ္တမားတွေအစိုးရဝန်ထမ်းတွေပေါ့အားလုံးအလုံးမဆင်းဘူး88က88ငင်းပွင့်ပေါ့နော်ကုမင်းကုနိုင်ကနေပြီးတော့တိုက်တွန်းလိုက်တာရှိပါတယ်ပြောရမယ်ဆိုရင်ထွေသပိတ်ကိုဥတီနေတဲ့အနေအထားမျိုးပါအဲ့တော့အဲ့ဒါကလက်တွေ့ကြရလားတကယ်ဖြစ်လာနိုင်ရလားဒေါက်တာသင်မောင်သန်းအမြင်သိချင်ပါတယ
်ကျွန်တော်တို့လူတိုင်းကမိမိကိုယ်ကိုစမ်းစစ်ဖို့လိုပါတယ်နော်နိုင်ငံကတော့ကုလသမဂ္ဂကတော့လုံးမပါပဲလို့အားကိုးလို့မရပါဘူးနိုင်ငံကထောက်ခံတယ်ပံ့ပိုးတယ်ဆိုတာဂျိုင်းတောက်ပါဂျိုင်းတောက်ကခြေတောက်မဟုတ်ပါဘူးလူတိုင်းလူတိုင်းကိုယ့်ခြေတောင်းနဲ့ကိုယ်တက်နိုင်သလောက်ရှောက်ရမယ်အခြေအနေပါလက်တွေကိုဆန်တမ်းမှုလိုတယ်ခြေတောက်တွေလမ်းလျှောက်ဖို့လိုပါတယ်ဒီလိုပဲအထွေထွေသပိတ်ကြီးမှာဝန်ထမ်းတွေကလည်းပါဖို့အများကြီးလိုပါတယ
်ဒါကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့မြန်မာရေးလေးလာသူဒေါက်တာတင်မောင်တန်းကိုဆက်သွယ်မြန်မြန်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တားညဦးပါ
ရှိနေဖြစ်ပါစေတော်ရရှိမြရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှိနေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးတော့မှာဖြစ်ပါရဲ့နော်ဒီနေ့တော့ပထမဦးဆုံးမှတ်သားစရာဖြစ်တဲ့အလေးလေးပေးတဲ့မှတ်ချက်စကားလေးတစ်ခုနဲ့စာချင်ပါတယ်မြန မြန်မာနိုင်ငံမှာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တရားဝင်ရွေးကောက်ခံအမတ်တွေကွာထိမ့်သိမ်းထားတဲ့စစ်အာဏာသိမ်းမှုကိုလူလူကဆန့်ကျင်ကြတာပါဒီကနေ့တနင်္ဂနွေနေ့မှာလည်းရန်ကုန်မြို့နယ်တခြားမြို့တွေအတီးတီးမှာလူလူတွေခြိတက်ပြီးတော့ဆန္ဒပြတာတွေ့ရပါတယ်နော်ဒီမှာကျမတို့ Facebook စာမျက်နှာမှာဒီလူလူခြိတက်ဆန္ဒပြပွဲတပ်ပုံတွေတင်ထားပေးတဲ့ post အောက်မှာလာရေးသွားတာကတော့အခုလူတွေအားလုံးလမ်းမပေါ်ထွက်ဆန္ဒပြကြပါလေဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲဆန့်ကျင်ပါလေမလို့အဖက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါတိုက်ပွဲကဘလောက်ကြာမယ်မသိဒါကြောင့်မလို့ရက်ခွက်အလိုက်ညဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညဘက်ရဲစစ်တက်လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညဆိုင်ခွဲပြီးတော့ညသမားတွေနေခင်းဘက်မှာနားပါညဘက်ပူသတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့သတိထားပါဆိုပြီးတော့သတိပေးလာပါတယ်ရှင်ဟုတ်ပါတယ်ဒီမှာမေ့ထားလို့မရတာကတစ်ကမ္ဘာလုံးကိုနှိပ်စက်နေတဲ့ကိုဗစ်ကူးစက်ကပ်ဘေးရောဂါကြီးပဲဖြစ်ပါတယ်ဒီကျန်းမာရေးအနေကဘလို့အခြေအနေမျိုးကိုမှနားလည်တက်ညာပေးမှမဟုတ်လို့အထုသတိထားရမယ်ဆိုတာမှန်ပါတယ်သတိမမေ့စေချင်ပါဘူးဆန်ဝင်စရေး Facebook account ပိုင်းရှင်ကတော့ခြေနဲ့မျက်ရည်လဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေစဉ်နေညအိတ်မရပါအာမန်ပါတဲ့ရွေးကြော်တန်တွေကြောင့်စိတ်သိမ်းထားမိပါတယ်လက်နဲ့ကင်ပြည်သူရဲနဲ့တက်မတော်လဲပြည်သူဆန္ဒကြပါစေပြည်သူများပေါက်ဖွားသူများပြည်သူကိုမြတ်တာထားဘေးမပြူပါနဲ့ခင်ဗျာတဲ့ဒါက Facebook account ပိုင်းရှင်ဆန်လွင်ရေးသွားတာပါသူပြောလို့တက်မတော်နဲ့ပြည်သူရဲပြည်သူဆန္ဒကြပါစေဘေးမပြူပါနဲ့တဲ့ဒီချိန်မှာပဲဒီမှာဒီအစီအစဉ်အတွက်အတန်းသွင်းနေတယ်ကျမတို့ American ပြည်အောင်စုမှာတင်းငွေရေမနဲ့အစောပိုင်းမြန်မာနိုင်ငံမှာဆွေးနွေးတော့နေ့လည်း2နာရီလောက်ဖြစ်ပါတယ်။အဲ့ဒီအချိန်မှာပဲမြန်မာပြည်ကသတင်းဌာနတစ်ခုကသတင်းတပုတ်ဖတ်ရတယ်လို့ video file နဲ့ကြည့်ရပါတယ်။ဒါကတော့ကရင်ပြည်နယ်မြောက်ပြည်မြို့နယ်မှာနေ့လည်း12နာရီခွဲကဒီဆေးအာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတော့မွန်းလယ်တနားခွဲလောက်မှာတနက်ဖောက်ပြီးတော့လူစုခွဲခဲ့တဲ့ KIC သတင်းဌာနမှာဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီထဲမှာဒီဆနပြဝဲကိုဥဆောင်သူနဲ့ဒီလူတချို့ကိုဖမ်းသွားတယ်လို့လည်းဖော်ပြထားပါတယ်။ဖမ်းမဖမ်းဆိုတော့ကျွန်မဗီဒီယိုမှာမတွေ့ရဘဲနဲ့သိကြတာကတော့လူစုခွဲတဲ့ဗီဒီယိုကတော့ online ပေါ်မှာပြန့်နှံ့နေပါတယ်နော်။ဆနပြဝဲတွေငင်းငင်းငင်းငင်းနဲ့ပြီးဆုံးနိုင်ပါစေလို့ဆန္ဒပြုမိပါတယ်။ရန်ကုန်လူစုရဲ့ Facebook account ပိုင်းရှင်ကလည်းလုံးလုံးရရသေးကြတာတခုပြောပါမယ်။ဘယ်နာကစစ်တပ်ကထောက်ခံနေ။ဘယ်ရာထူးရှိစစ်ဗိုလ်ကြီးကနှုတ်ထွက်တယ်။တာဝအထွက်ပြေးတယ်။ကုလသမဂ္ဂဘာတွေဆုံးဖြတ်တယ်။ဘယ်နိုင်ငံကထောက်ခံနေကန့်ကွက်တယ်။ဒီလိုသတင်းတွေကိုဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေအထူးကိမဆိုင်ပါနဲ့တဲ့။ကိုလုံးတဲ့လုံးရမယ့်အလုပ်ကိုဆက်လုပ်ပါ။အားလုံးပူးပေါင်းပြီးတော့အထူးသဖြင့်ဝန်ထမ်းတွေ Civil Disobedience လို့ခေါ်တဲ့တပိုင်းတပိုင်းဆန္ဒထုတ်ဖော်တာမျိုးလုပ်ကြပါ။တမုံတီးကြပါလို့ပြောလာပါတယ်။အခုလိုအခြေအနေမျိုးမှာကျမတို့ဒီ VA စာမျက်နှာရဲ့သတင်းတွေအောက်မှာလည်းဒီလိုမျိုးတွေပဲတယောက်နဲ့တယောက်သတိပေးတာတွေနောက်ပြီးလှုံ့ဆော်တာတွေရေးလာကြတာတွေ့ရပါတယ်နော်။အောင်သူဆိုရတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခင်းရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးပြင်းလာခဲ့ပြီးရပါပြီတဲ့။လူမှုရေးစီးပွားရေးလည်းပဝန်းကျင်နိုင်ငံတွေကြားမှာနောက်ောက်ကျခဲ့ရပါတယ်။နောက်အနာခက်ကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းရင်တာရပြီးဖွင့်ပြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါလေအခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီလောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ခီးအတော်လှပသွားပါလိမ့်မယ်ပြည်သူပဲရက်တည်မဲ့တက်မတော်ခေါင်းဆောင်တွေကိုလည်းပြည်သူတွေလူလားပါတယ်ပြည်သူအတွက်တက်မတော်ဖြစ်စေချင်ပါလေတဲ့အောင်သူဆိုတဲ့သောရရှင်ရေးလာတာပါဒီတော့ရှင်ကဒီအမောင်ခေရဲ့နိုင်ကြတဲ့ပညာရေးစနစ်အောင်မှာကြီးပြင်းလာရဲလို့ရေးလာလို့ကျမခုနတော့ကပဲအင်တာနက်ပေါ်မှာဖတ်ရတဲ့ post လေးတခုကိုအမှတ်ရမိသွားပါတယ်နော် Facebook ပေါ်မှာသူများရေးတင်ထားတဲ့ post လေးပါတူတူလေးရေးထားပေမဲ့လည်းစကလုံးလေးတွေမှတ်မှတ်တင်ရှိလို့မျှဝေချင်ပါတယ်ဒီ post မှာတော့ကျွန်တော်တို့ညံ့ငယ်တော့သူတို့ခံရတာပေါ့သူတို့တွေမညံ့အောင်စ조사နေကြတယ်အောင်မြင်ပါစေတဲ့ကျမဒီစာတူတူလေးကိုဖတ်ပြီးတော့တော်တော်လေးအတွေ့များသွားခဲ့ရပါတယ်နော်သူလိုဘယ်နှစ်ယောက်လောက်များဆူတောင်းနေမလဲလို့တွေးမိပါတယ်ဒါနဲ့ဒီလိုမျိုးမြန်မာနိုင်ငံကဖြစ်ရတဲ့ပတ်သက်ပြီးတော့ American ပြည်အောင်စုကပါတီကြီးနှစ်ရက်လုံးရဲ့ထိတ်တန့်အထက်လွှတ်တော်အမတ်တွေကမြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုအဆုံးသတ်ဖို့တောင်းဆိုသွားပါတယ် မြန်မာနိုင်ငံမှာတိုင်းဆောင်မခင်တဲ့ဒီမိုကရေစီအခုပြောင်းကာလာတည်ငြိမ်ရေးအတွက်အရေးပါတဲ့ခြေလှမ်းတွေစဖို့လဲတမရသည့်ဂျိုးဘိုင်ဒန်အစိုးရအဖွဲ့ကတိုက်တွန်းသွားတာပါတနေ့ထဲမှာပဲကုလသမဂ္ဂကလည်းငြိမ်းချမ်းစွာဆန္ဒပြမှုတွေကိုအရေးမယူဖို့တိုက်တွန်းมาတယ်ဆိုပြီးပြောလာတာပါမြန်မာစစ်ဘက်နဲ့ရဲတပ်ဖွဲ့အနေနဲ့ငြိမ်းချမ်းစွာစုဝေးခွင့်ကိုအပြည့်အဝလေးစားလိုက်နာပြီးတော့ဆန္ဒပြသူတွေကိုအရေးမယူဖို့ကုလသမဂ္ဂကတောင်းဆိုပါတယ်တဲ့နိုင်ငံကအတိုင်းဝိုင်းနေနေလဲအခုချိန်မှာမြန်မာလူတွေနဲ့အတူရက်တည်ဖို့မြန်မာနိုင်ငံကမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်။ဒီလိုသတင်းတွေအောက်မှာရေးလာတဲ့သရရှင်တွေကတော့စုမွန်သားဆိုတဲ့သရရှင်ကတောင်းဆိုမနေပါနဲ့အင်တာနက်ဖြတ်ခံထားရတာဘယ်လိုလုပ်ပေးနိုင်မလဲပြောပါတဲ့။ဟုတ်ကဲ့။ဒါနဲ့အင်တာနက်ဖြတ်ခံထားရတယ်ဆိုလို့ဒီချိန်မြန်မာနိုင်ငံအခုဆိုရင်တော့ညနေ3နာရီလောက်ပေါ့နော်ဒီအချိန်မှာတော့ဒီမကြခင်ကပဲအင်တာနက်လိုင်းတွေဆက်ပြီးတော့ရပြီဆိုပြီးတော့တို့ရုံကဒီကိုစီသူတို့ကိုမိုးစောတို့သစဉ်တို့ဆက်သွဲလာပါတယ်ရှင်နောက်ထပ်သောရရှင်အောင်နိုင်ထွန်းကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေရင်မြန်မာပြည်သူစစ်ကြုံဘွားမှာနှစ်30နေရပါမယ်လင်းတင်စစ်တမောကြီးလွှတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်ဒါကတော့သရရှင်အောင်နိုင်ထွန်းရေးထားတာပါဒီမှာစိုးသင်းဆိုတဲ့သရရှင်သူ့ကိုပြန်ရေးထားတာကတော့သူများကိုအားကိုးမနေပါနဲ့အကူရေး CTM လှုပ်ရှားမှုမှာအလုံးပါဝင်မှုလှုံ့ဆော်ပေးပါတယ်ပြန်သူတွင်းရင်ရွေးမှာပါတယ်သူပြောတဲ့ CTM ဆိုတာကတော့ဒီအကြမ်းမဖက်ပဲအရသားတွေကနေပြီးတော့ကိုနီကိုဟန်နဲ့ဆန္ဒထုတ်ဖော်တဲ့လှုပ်ရှားမှုကိုပြောတာဖြစ်ပါတယ်နော်နောက်ထပ်သရရှင် M Gun Tan ဆိုတဲ့သရရှင်ကလည်း
တောင်းဆိုမယ်တိုက်တွန်းမယ်ပြီးရင်စီးပွားရေးပိတ်ဆို့မယ်ဒီလောက်ပါပဲအာဏာရှင်စနစ်ကိုတကယ်မုန်းနေဆိုရင်ပြည်သူတွေကိုယ်တိုင်ကြောက်သွေးတွေဖောက်ထုတ်ပြရမှာပါပြည်သူတွေကိုယ်တိုင်မဆန့်ကျင်တော့စစ်ကြံဘဝထက်နေကြအောင်ပါပေါ့ CDM ကတကယ်ကောင်းတဲ့တပိတ်ပါအစိုးရဝန်ထမ်းတွေမပါပဲဘယ်အစိုးရမှကြာရှည်မခံပါဘူးဒီတကာစစ်တပ်ကိုကြောက်ပြီးနှိမ်နေလိုက်ရင်တစ်သလုံးစစ်ဗိုလ်ချုပ်တွေဂုံသွေးဆုပ်တာခံရပါလိမ့်မယ
်နောက်တစ်ချက်ကတော့တောင်းဆိုတော့တောင်းဆိုပါနီးလန်းလေးရှာပါအောင်လားတဲ့
တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်လက်တွေစစ်အာဏာဖျောက်ချရေးထိတွေ့လောက်အောင်လက်တွေလိုအပ်နေပါပြီစစ်အာဏာဖျုံနိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါဦးမလဲ
သူရင်းဆိုတဲ့သောရှင်ကတော့ပြောပါတယ်ကုလကပြောပါပဲတဲ့အလို့လိုလိုပါတွေကတည်ယုံတဲ့ရုရှားလက်တွေကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယံဆိုးဆိုတဲ့သောရှင်ကတော့ဒီခေတ်မှာအာဏာတက်သိမ်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခင်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့အစိုးဆုံးကတော့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုဖမ်းအဲ့လောက်ရကညံနေဆုံးလောက်ရပါဂျာမီဆွဲတာတည်းဆိုပါရယ်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယံဆိုးဆိုတဲ့သွားရှင်ရေးလာပါရယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ VOA မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပြရာကျေးဇူးတင်ပါတယ်။လူဝင်စနပြေဝပါလေ။ယောဂါကပ်ပီးကင်းဝေးပါစေတဲ့။ Cherry ကိုဆိုတဲ့သတင်းရှင်ကလည်း up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်။ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါ။ထိကြမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတွေဟုတ်ကဲ့။အခုပြောသွားသလိုပဲကျမတို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်ဒီတစ်ပတ်တော့ဒီမှာရင်ကျမတို့ရဲ့ပေးစာကဏ္ဍကိုရက်ချင်ပါတယ်ရှင်သရရှင်တွေကိုမြမတချင်းလေးနဲ့မေတ္တာတွေလက်ဆောင်ပေးချင်ပါတယ
်ကျမတို့ view ရင်မြမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ ်ဆက်ပြီးတော့ရရှင်တွေကိုမေတ္တာတေးလက်ဆောင်တစ်ချင်လေးတို့နဲ့ဖြောပြပေးကြပါလိမ့်ရှင်။ဆောင်းလိုက်ရေးဆက်တိဖွဲ့ပြီးတော့ကိုရိုင်းတီဆူထားတဲ့တစ္ဆာမော်ကွန်ဆိုတဲ့တစ်ချင်လေးတစ်ချင်တလေးဖြစ်ပါလိမ့်။နားဆင်ကြည့်ကြပါဦးနော
်။
ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့VOA ရဲ့ internet ဆာမျက်နှာမှာပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
February 9ရက်တနင်္ဂနွေနေ့ညအတွက် VOA မြန်မာပိုင်းကနေထိတန်းရောက်နေတဲ့သတင်းတွေကိုကျွန်မဆူမြတ်မောင်ကတလက်ပြောပါဦးမယ်ရှင်။မြန်မာနိုင်ငံမှာအရသာအစိုးရစီကနေအုပ်ချုပ်ရေးအာဏာကိုတပ်မတော်ကဝေးဦးစီးချုပ်ကသိမ်းယူအုပ်ချုပ်နေတာကိုမချေနှက်တဲ့ကန့်ကွက်ဆန္ဒပြပွဲတွေမြို့တော်တော်များများမှာဖြစ်ပေါ်နေပါတယ်။ရန်ကုန်မြို့မှာဒုတိယနေ့အဖြစ်လမ်းပေါ်ထွက်ချီတက်ဆန္ဒပြပွဲတွေမှာဆန္ဒပြသူသိန်းခန့်လောက်အထိရှိခဲ့ပါတယ်။ဒီကနေ့ရန်ကုန်ကဆန္ဒပြပွဲမှာအသက်အရွယ်မျိုးစုံလူဒန်းစားအလှပေါင်းစုံကចောင်းသားလူငယ်တွေနဲ့အဖွဲ့အစည်းအတီးတီးပါဝင်ခဲ့တယ်လို့ဆန္ဒပြရာလမ်းတစ်လျှောက်မှာလည်းတချို့ပြည်သူတွေကရေဘူးတွေအေးတွေနဲ့အစားအသောက်တွေကိုပေးဝေကြပါတယ်။ဒါအပြင်ကျန်းမာရေးအကူအညီလိုအပ်တဲ့သူတွေကိုပေးဖို့အတွက်ကျန်းမာရေးဝန်ထမ်းတချို့နဲ့လူနာတင်ရှင်တချို့လည်းကူညီဖို့အသင့်ဆောင်ပေးခဲ့ကြပါတယ်။ရန်ကုန်မြို့ကချီတက်ဆန္ဒပြကြတဲ့နေရာတွေမှာရဲလုံခြုံရေးတွေကတားဆီးပြီးတော့လမ်းပိတ်ဆို့ထားတာတွေရှိပေမဲ့လည်းထိတ်တရင်ဆိုင်မှုမျိုးမဖြစ်ပဲဆန္ဒပြပွဲတွေဟာငြိမ်းငြိမ်းချမ်းချမ်းပဲရှိခဲ့ပါတယ်။အခုလိုမျိုးရန်ကုန်အပြင်ပဲခူး၊မန္တလေး၊မုံရွာ၊မကွေး၊တောင်ကြီးပေါင်းတဲ့ဇီးကုံပသိမ်မြောင်းများစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံအနှံ့ကမြို့တွေမှာလည်းစစ်တပ်အာဏာသိမ်းထားတာကိုဆန့်ကျင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။နောက်ပြန် February 6ရက်တနင်္လာနေ့ကစပြီးတော့ဌာနဆောင်ကဝန်ထမ်းအားလုံးအလုံးမစင်မဲ့တပိတ်မှောက်ပေးကြဖို့အတွက်88မျိုးဆက်ခေါင်းဆောင်တွေရဲ့ငြိမ်းချမ်းရေးနဲ့ပွင့်လင်းလူပေါင်းကအခြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ဆေးရနာသိမ်းမှုကိုဌာနပေါင်းဆောင်ကဝန်ထမ်းတွေဆန့်ကျင်အားခံမှုတွေလုပ်နေတဲ့အပေါ်ဝမ်းသာဂုဏ်ယူရဲလို့ဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ဝန်ထမ်းတွေအလုံးမစင်မဲ့စန့်ကျင်အခမ်းအနားဟာအာဏာသိမ်းထားသူတွေကိုကောင်းကောင်းထိုးနှက်နိုင်တယ်ဆိုတာထင်ရှားတာကြောင့်နောက်ပြန် February 6ရက်တနင်္လာနေ့ကစပြီးတော့ဌာနဆောင်ကဝန်ထမ်းအလုံးမစင်မဲ့တတိပိတ်မှောက်ကြဖို့ပန်ကြားတယ်လို့88ခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်နေပြည်တော်မှာတော့သမ္မတဦးဝင်းမြင့်တဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါရယ်February 9ရက်တနင်္ဂနွေနေ့ညအတွက် VOA မြန်မာပိုင်းအစီအစဉ်တွေကို9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါရဲ့ရှင်။အခုတနင်္လာနေ့ညအတွက် Radio အတန်ထွေးမှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆွမ်းမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.